ဒီနေ့ပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့နှုမောဒနာတရားဟောတရားနာပြီးတော့ရည်စချာအမြတမ်းပေးဝေးမယ်ဒီကိစ္စတွေကိုမဆောင်ရွက်မီမှာဘုန်းကြီးကကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကိုရှေ့ဥစွာဖတ်ကြားပေးမယ်နောက်ကတရားနာယူတဲ့အခါဝမ်းမြောက်နှုမောတာရုခေါ်နိုင်ဖို့ပေါ့ယနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတက္ကတိ1386ခုနှစ်နောင်တကူလာပြီးကျော်6ရက်ခရီးနှစ်2015ခုနှစ်ဧပြီလ9ရက်ဇာတာပတိနေ့မှာစကိုင်းတောင်ရွေမြတ်ဆက်ကြကြောင်းတိုင်းလာရောက်ပြီးကုသိုလ်ပြုကြတာကနှစ်ဘက်သုံးမိဘများအားအမှုထား၍ဘိုလ်ကလေးမျိုးနှင့်အေယာရွာမှနေထိုင်တဲ့ဒေါ်လာကြီးနှင့်မောင်နှမများဖြစ်ပါတယ်အကြောင်းရင်းခန္ဓာကဒေါ်လာကြီးကမိမိရဲ့အသက်60ပြည့်နှစ်မွေနေ့မင်္ဂလာကိုကြောင်းပြုပြီးတော့ညစေကြကြောင်းတိုက်တန်ဃာတော်300ကျော်တို့အားအာယုံစွမ်းဆက်ကပ်လှူဒန်းခြင်းတန်ဃာ300ကျော်တို့အားနေစွမ်းများဆက်ကပ်လှူဒန်းခြင်းညစေကြကြောင်းတိုက်ရေမီပရိသပင်အဖြစ်တသိန်းကျက်တန်ဝတ္ထုပစ္စည်းများပရိသပင်ဖြစ်ဆိုင်သူလူတန်းခြင်းမြတ်စေကျေနာယကစာကြဆရာတော်၅ပါးတို့အားတပါးတပါးအတွက်2000ကျက်တန်စီ2000ကျက်တန်စီဝတ္ထုပစ္စည်းများကိုလူတန်းခြင်း2000ကျက်တန်3000ကျက်တန်ဝတ္ထုပစ္စည်းများကိုမာနတာဆရာတော်အားဓမ္မပူဇာဖြစ်ပစ္စည်းလေးပါလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုရန်ကုန်မြို့လမ်းမတော်မြို့နယ်မရှိဆက်ခွန်ရှစ်လမ်းမှာနေထိုင်တဲ့ဦးအေးသွင်ဒေါ်လာကြည်တမိမာအေးအေးမွန်တာမောင်အောင်မျိုးမြင့်ကျော်မိသားစုကလည်းပဲ3000ကျက်တန်လူတန်းချင်းရန်ကုန်မြို့လမ်းမတော်မြို့နယ်မှတ်132 16လမ်းမှာနေထိုင်တဲ့ဦးတန်းထေအောင်ဒေါ်ထေထေခိုင်တာကြီးမောင်ဟိန်သူအောင်တာငယ်မောင်သက်ထွန်းအောင်မိသားစုကလည်းပဲ3000ကျက်တန်ဝတ္ထုပစ္စည်းများလူတန်းချင်းဘုဂလေးမျိုးနဲ့အေရရွာမှာနေထိုင်တဲ့ဥတင်ရွယ်တို့ချူချူဝင်းမိသားစုက3000ကျက်တန်ဝတ္ထုပစ္စည်းများလူတန်းချင်းအေရရွာမှာနေထိုင်တဲ့ကိုညီပုမာကြည်အေမိသားစုကလည်းပဲ3000ကျက်တန်ဝတ္ထုပစ္စည်းများလူတန်းချင်းငွေထီးသုံးနဲ့လက်ဝတ်ရတနာမိသားစုကလည်းပဲ2000ကျက်တန်ဝတ္ထုပစ္စည်းများလူတန်းချင်းရွာတိကြီးစေတန်းရဲ့မှာနေထိုင်တဲ့ဖခင်ကြီးဥတာတိမိခင်ကြီးဒေါ်ကျင်စိန်တမိတော်ညွန့်ညွန့်ဆန်တဲ့မိဘမေတ္တာမိသားစုကလည်း2000ကျက်တန်ဝတ္ထုပစ္စည်းများလူတန်းခြင်းညဆက်ကြစရဲဝင်းမှာနေထိုင်တဲ့ဖွားပုံညာဝတိမိမရင်ရင်ဦးကိုကျော်စင်ထက်မသိမ့်သိမ့်အောင်တို့ကလည်းပဲ2000ကျက်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဆိုပြီးဓမ္မမိတ်ဆွေများကလည်းပဲပေါင်းစုပြီးတော့လူတန်းကြတယ်တရဏဂုံသုံးပါးနဲ့တကွာသီလတော်မြတ်ကိုလည်းပဲထမှန်ပြီးခံယူဆောက်တည်ကျင့်သုံးကြတယ်။တန်ဃာတော်ရှင်မြတ်တို့ဟောကြားတော်မူတဲ့ဖရာရှင်ရဲ့ရွှေနှုတ်တော်အတွက်မေတ္တာတုပ်အပါဝင်ပရိတရားတော်များကိုလည်းယူယူသေးသေးလေးလေးစားစားနာကြားကြတယ်။ဒီတော့ဒီနေ့ဒါနသီလဘာဝနာကောင်းမှုတွေမွေနေ့မင်္ဂလာကိုကြောင်းပြုပြီးတော့စီဖူအားထုတ်ကြရတယ်ပေါ့။လွန်ခဲ့တဲ့3လကျော်လောက်ကဘုန်းကြီးတွေးခဲ့တာလေးဒီကိုယခုတလောမှာပြန်ပြီးတော့ဓမ္မဒါနအဖြစ်ပြန်ပြီးတော့ဘုန်းကြီးလက်ဆင့်ကမ်းတဲ့တရားလေးတစ်ခုရှိဒါကိုပဲဘုန်းကြီးထပ်ပြီးတော့ဟောပေးမယ်လူတွေရဲ့လွယ်မှားနေတဲ့အယူဆလေးတွေအနှစ်သာရပြေဝတဲ့အယူဆလေးတွေအဖြစ်ပြောင်းလဲသွားအောင်ဘုန်းကြီးကအတွေ့လေးတွေကိုဟောပေးနေတယ်ပေါ့အဲ့တော့လွန်ခဲ့သော3လကျော်ကဆိုတော့1386ခုနှစ်ပြာတူလာပြည့်ပြာတူလာဇန်း15ရက်နေ့ဝန်းကျင်လောက်ကပေါ့အဲ့တော့ပြာတူလာပြည့်နေ့ဟာမြန်မာပြည်မှာအမေနေ့ဆိုပြီးတော့သတ်မှတ်ထားခဲ့တယ်စာရေးဆရာဒါရိုက်တာကြီးဆရာဥတုခကမြန်မာနိုင်ငံသူနိုင်ငံသားတွေမိခင်ရဲ့ဂျေဇူးကိုတည်တက်ဖို့မိခင်ရဲ့ဂျေဇူးကိုနားလဲဖို့ပြန်ပြီးတော့စွမ်းအားရှိတဲ့မြတ်ဂျေဇူးတုံ့ပြန်နိုင်ကြဖို့ အမေနေဆိုပြီးတော့ဆော်ဩပြီးတော့ကျင်ပါခဲ့တာအထူးသဖြင့်မန္တလေးမြို့ကိုဗဟုပြုပြီးတော့ဆော်ဩလုပ်ခဲ့တယ်လှုံ့ဆော်ခဲ့တယ်ခုချိန်မှာတိုင်းတာတစ်ခုထိတနိုင်ငံလုံးဒီပါအမေနေဆိုတာအတိမတ်ပြုပြီးတော့ကျင်ပါလာခဲ့ကြတယ်တိုက်တိုက်ဆိုင်ဆိုင်အဲ့ဒီပြာသူလားပြည့်ပြာသူလားဇန်15ရက်နေ့ဟာဇန်နဝါရီ4ရက်နေ့နေ့လည်းပဲဒီနှစ်မှာထူးထူးခြားခြားတိုက်ဆိုင်နေတယ်ဇန်နဝါရီ၄ရက်ဆိုတာက1948ခုနှစ်ဇန်နဝါရီ၄ရက်နေ့ကမြန်မာနိုင်ငံဟာဘုန်းကြီးတို့တိုင်းတစ်ပါးကြီးရဲ့လက်အောက်ကနေပြီးတော့မိမိနိုင်ငံကင်းလွတ်တဲ့နေ့တိုင်းတစ်ပါးသားတွေရဲ့အုပ်ချုပ်မှုအောက်ကနေပြီးတော့ကိုယ်နိုင်ငံကင်းလွတ်လာတဲ့နေ့ဒါကိုလွတ်လပ်ရေးနေ့လို့ခေါ်တယ်အဲ့တော့ပြာသူလာပြည့်နေ့ဟာဇန်နဝါရီ၄ရက်နေ့တည်းတိုက်ဆိုင်နေတော့အမေနေ့နဲ့လွတ်လပ်ရေးနေ့နေတူးနေ့မြက်နှစ်ခုတိုက်ဆိုင်နေပေါ့အဲ့ဒီတိုက်ဆိုင်တဲ့ချိန်တုန်းကဘုန်းကြီးကလမ်းသွားရင်ထိုင်ရင်တခါတည်းဒီကြောင်လေးတွေတွေးနေတယ်ဖရာရှင်ဟောကြားခဲ့တဲ့ဖရာလောင်တော်တွေကျင့်သုံးခဲ့တဲ့လမ်းစဉ်နဲ့ဆက်ဆက်ပြီးတော့ဘုန်းကြီးတွေးခဲ့တာလေးတွေကိုပြန်လည်ပြီးတော့မျှဝေပေးမယ်ဒါကြောင့်တရားနာမည်ကိုလည်းအမေနေ့နဲ့လွတ်လပ်ရေးနေ့အတွေ့အစားလေးများဒီလိုဟောပေးမယ်မှတ်တမ်းတင်တဲ့အနေနဲ့ပေါ့အဲ့တော့ဒီတရားကိုပိုင်းလိုက်လို့ရှိရင်ပထမပိုင်းဒုတိယပိုင်းဒီလိုတွေ့ရတယ်ပထမပိုင်းကအမေနေ့အတွေ့အစားလေးများဒုတိယပိုင်းကလွတ်လပ်ရေးနေ့အတွေ့အစားလေးများဒါလေးကိုဟောပေးမယ်အဲ့တော့အမေနေ့အတွေ့အစားလေးများဆိုတော့ဘာကိုဘုန်းကြီးကတွေ့ခဲ့လဲဆိုတော့အမေနေ့မိခင်ကိုဥထိတ်ထားပြီးတော့မိခင်ရဲ့ဂုဏ်ကျေးဇူးတွေကိုအမှတ်တရဟောပြောကြတရားရကြကျေးဇူးဆက်ခြင်းနဲ့စိတ်တွေဖြစ်ပေါ်လာအောင်လှုံ့ဆော်ကြကြပြားရည်ရေးကြဒါတွေဟာအင်မတန်ကောင်းတဲ့အစဉ်လာပဲဘုန်းကြီးတို့ဘုရားရှင်ကိုတော်မြဲလည်းပဲဘုရားဖြစ်ပြီးခုနှစ်ဝါမြောက်မှာတာဝရဏနတ်ပြည်ကိုကြွပြီးတော့ဝါကတော်မူတယ်မေတော်ဖြစ်မှုတဲ့နတ္တမှုရှိတဲ့နတ္တိဗျံမာတွေကိုအဘိဓမ္မာတရားတာဝရဏနတ်ပြည်မှာဝါကတ်တော်မူပြီးအဘိဓမ္မာတရားဟောကြားတော်မူခဲ့ဒါဘာလို့တာလဲဆိုတော့မိခင်ရဲ့ကျေးဇူးကိုဘုရားရှင်ကိုယ်တော်မြတ်လည်းပဲကြည်အောင်ဆက်ခဲ့တာအဲ့ဒီအဘိဓမ္မာတရားကိုနာယူပြီးတော့ဘုရားရှင်ရဲ့မေတော်ဖြစ်ခဲ့မှုတဲ့နတ္တဟာတောတာပန်ဖြစ်ပြီးတော့အပေတကားကြီးပိတ်သွားခဲ့တယ်ဘယ်တော့မှငရေတရိษံပိတ်တာအတူတကယ်ဖြစ်ခွင့်မရှိတော့နိဗ္ဗာန်ချမ်းသာတကားကြီးပွင့်သွားခဲ့တယ်အဲ့တော့ပဋိသင်္ဍေနေခြင်းဆိုတဲ့အိုခြင်းပဋိသင်္ဍေနေရတဲ့ဒုက္ခအိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခဒီဒုက္ခတွေဟာအလွန်ဆုံးနောက်ထပ်ခုနှစ်ဘဝပဲခံစားရတော့တယ်အဲ့ဒီလိုသောတာပန်ဖြစ်အောင်တမတ်တဖို့ရအောင်ဘုရားရှင်အဘိဓမ္မာတရားဟောပြီးတော့ကျေးဇူးဆက်ခဲ့ဒီတော့အမေနေကျင်းပါတယ်ဆိုတာဘုရားရှင်ရဲ့လမ်းစဉ်တွေဘုရားရှင်ရဲ့မိခင်ရဲ့ကျေးဇူးကိုအထူးဆက်ခဲ့တယ်ဒီလိုသိလို့ဒီလိုတတိထားဖို့ကောင်းတယ်ပေါ့နောက်ပြီးတော့ရှင်သာရိပုတ္တရာကိုတော်မြတ်သာသနာမှာနံပါတ်1နေရာမှာနေသွားတယ်ဘုရားရှင်ပြီးရင်ပညာကြီးကျယ်ဆုံးဖြစ်တဲ့ရှင်သာရိပုတ္တရာကိုတော်မြတ်ဘာလုပ်ခဲ့တယ်ပရိနိဗ္ဗာန်ဆံဃာနီးမှာမိမိမွေးဖွားရာတိုက်ခန်းဇာတိရရွာကိုပြန်ကြွားပြီးတော့မိခင်ကိုကျေးဇူးဆက်ခဲ့တယ်။ရှင်သာရိပုတ္တရဲ့မိခင်မေတော်ကြီးသာရိပုတ္တေမာကြီးဟာသာသမီ9ယောက်လုံးကဗုဒ္ဓဘာသာဝင်တွေဖြစ်ယဟန္တာတွေဖြစ်သွားပြီမဲ့သူကတော့ဘာသာကြားပဲအခြားသောဘာသာကိုပဲယူနေရတယ်ဗျမ္မာတွေကိုပဲကိုးကွယ်တယ်။အဲ့တော့ဘာသာကြားအဆင့်ပဲရှိသေးတော့ရှင်သာရိပုတ္တကိုတော့မြတ်ကပရိနိဗ္ဗာန်ဆံဃာနီးမှာမေတော်ရဲ့ကျေးဇူးကိုဆက်တဲ့နေနဲ့မိမိမွေးဖွားရာတိုက်ခန်းကိုပြန်ကြွားပြီးတော့တရားဟောတော်မူပြီတရားပြတော်မူတယ်တီခန်းတော်မူတယ်ဒီတော့ရှင်သာရိပုတ္တမေတော်ကြီးဟာမိစ္ဆာဒိဋ္ဌိအယူအနေပြီးတော့ကျွတ်ပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်သောတာပန်ဖြစ်တမတ်တဖို့ရအပေတကားပိတ်နိဗ္ဗာန်ချမ်းသာတကားပွင့်သွားတယ်ဒီတော့သာသနာမှာနံပါတ်1နေရာမှာနေတော်မူသွားတဲ့ရှင်သာရိပုတ္တကိုတော်မြတ်လေးပဲမိခင်ရဲ့ကျေးဇူးကိုဆက်ခဲ့တယ်။အဲ့တော့ဘုန်းကြီးတို့မြန်မာနိုင်ငံပြာသူလာပြည့်နေ့မှာအမေနေ့လို့ကျင်းပတာတိတ်ပြီးတော့ကောင်းတဲ့နှစ်သာရရှိတယ်။ ဒါပေမဲ့လို့ဘုန်းကြီးကတွေးမိတာကအမေနေ့လို့ကျင်းပဆော်ဩပြီးတော့စိတ်တရားကိုယ့်အမေကိုမှအမေကိုယ့်အမေကိုမှကျေးဇူးရှင်လို့ဒီလိုဆွဲလန်းပြီးတော့ကိုယ့်အမေမှတပါမိခင်တွေဝင်ဖြစ်တဲ့မျိုးသမီးတွေအပေါ်မှာမထီလေးစားလုပ်တယ်ပြင်မာမယ်စော်ကားမယ်ကိုယ့်အမေကိုတော့ချစ်လိုက်တာကိုယ့်အမေစကားကိုတော့နားထောင်လိုက်တာသို့သောကြံတဲ့အမေမှတပါသောမျိုးသမီးတွေအပေါ်အမျိုးသားတွေအပေါ်တတဝါတွေအပေါ်မေတ္တာမထားနိုင်ရင်ဒါဟာအမေနေကျင်းပရခြင်းရဲ့အနှစ်သာရပြေဝပါမလားဒါလေးတွေကိုဘုန်းကြီးကစဉ်းစားခဲ့အဲ့တော့နောက်ပြီးတော့အမေနေကျင်းပတဲ့ပုဂ္ဂိုလ်တွေဟာကိုယ်အမေမှအမေကိုမိသားစုမှမိသားစုဒီလိုတွေဆွဲလန်းနေဖြစ်ပြီးတော့အခြားသောပုဂ္ဂိုလ်တွေအပေါ်မှာထယ်မတွက်ဘူးအခြားသောပုဂ္ဂိုလ်တွေရဲ့ဒုက္ခကိုကူညီဖို့စိတ်တောင်မရှိဘူးအခြားသောပုဂ္ဂိုလ်တွေလမ်းမရောက်ရင်လမ်းမရောက်အောင်ပြင်ပေးခြင်းနဲ့မေတ္တာတရားတွေချောက်ခံနေတယ်ဆိုရင်ဒါအမေနေ့ရဲ့နှစ်သာရပြေပါမလားဒါလေးတွေကစဉ်းစားစရာအကောင်းတယ်ဘုန်းကြီးကဘာလို့ဒီလိုပြောရလဲဆိုတော့အမျိုးသမီးစာရေးဆရာတယောက်ရေးတဲ့စာလေးတစ်ခုဖတ်ဘူးတယ်ပေါ့အဲ့တော့ဒီထဲမှာဘာကျဉ်းချုပ်ပါလဲဆိုတော့အမျိုးသားတယောက်ကအမေချစ်တဲ့အမျိုးသားသူ့အမေကိုတိတ်ပြီးတော့ချစ်တယ်ဒီတော့အမေစကားပဲနားထောင်နေအမေကိုပဲတံပိုးထားတယ်။နောက်ပိုင်းအဲ့ဒီသားအိမ်အောင်ရသားကြသွားတော့ဘာဖြစ်လဲ။အမေစကားကိုပဲနားထောင်နေအမေချုပ်ကြိမ်တယ်မြောက်ဦးပဲသူ့အနေနဲ့သူ့ဘဝမှာရုန်းကန်လှုပ်ရှားတယ်။အမေမကြိုက်တာမလုပ်ဘူး။ကြာတော့ဇနီးတွေဟာတိတ်ဆိတ်ဆင်းရဲပြီးတော့စိတ်ချမ်းသာမှုလုံးဝမတွေ့ရတော့။မြို့သားလည်းအမေမှအမေမှတပါကြံတဲ့ပုံကူတွေကိုလေစားမှတံပိုးထားမှမသိဒီတော့ဇနီးတွေဟာစိတ်ဆင်းရဲပြီးနောက်ဆုံးအိမ်တော်ကြီးကမောက်ကမတွေဖြစ်သွားရတယ်။ဒါလေးကိုဘုန်းကြီးစောစောပိုင်းတုန်းကမြို့သမီးစာရေးဆရာတယောက်ရေးခဲ့တဲ့စာလေးကိုဖတ်ခဲ့ဘူးတယ်။အဲ့တော့အမေနေကျင်းပတဲ့ပုဂ္ဂိုလ်တွေဟာကိုယ့်အမေမှအမေဒါမျိုးဆွဲပြီးတော့ကိုယ့်အမေကိုပဲတံပိုးထားတယ်။ကြံတဲ့ပုဂ္ဂိုလ်တွေပေါ်တံပိုးထားဖို့မေ့နေတယ်။ဒါမျိုးဆိုရင်အမေနေကျင်းပရတဲ့အနှစ်သာရရှိနိုင်ပါမလား။ဒါလေးတွေတွေးခဲ့တွေ့ပြီးတော့တစ်ဆက်တည်းဘုန်းကြီးတို့ခုနကတန်ဃာတော်ရှင်မြတ်တီဟောကြားခဲ့တဲ့မေတ္တာတုတ်ထဲမှာဘုရားရှင်ကမေတ္တာတရားနဲ့ပတ်သက်ပြီးတော့မိခင်ရဲ့မေတ္တာကိုစံနမူနာထားပြီးတော့ဟောခဲ့တဲ့တရားလေးတစ်ပုဒ်ပါတယ်။မာတာယထာနိယံဗုဒ္ဓမာယူတာဧကဗုဒ္ဓမနုရခိဧဝံပိတဗ္ဗာဘူတေတုမာနတံဘာဝေအပရိမာဏံဒီဂါထာလေးရဲ့အဓိပ္ပာယ်ကမိခင်ဟာတဲ့ตาတယောက်တည်းရှိတယ်သူရဲ့ယင်ကနေမွေးဖွားလာတဲ့ตาယင်တယောက်တည်းရှိတယ်ตาယင်တယောက်တည်းရှိတဲ့မိခင်ဟာဒီตาအပေါ်မှာအသက်ဆုံးပြီးတော့ဘေးရန်အန္တရာယ်ကကာကွယ်ဆောင်ရှောက်တယ်ဖြစ်နိုင်ရင်ตาကြီးပွားချမ်းသာဖို့အတွက်အသက်ပေးဆက်ဖို့ဝန်မလေးဘူးတဲ့မိခင်ဟာตาတယောက်တည်းရှိတယ်ဒီตาအတွက်ကြီးပွားတိုးတက်ဖို့အန္တရာယ်ကင်းဖို့ဖြစ်နိုင်အသက်တောင်ပေးဖို့ဝန်မလေးဘူးဒီလောက်ထိသားပေါ်မှာချစ်မြတ်နိုးတယ်တဲ့ဒီလိုပဲတဲ့အဲ့ဒီမိခင်ရဲ့မေတ္တာမျိုးကိုကိုယ်နှလုံးသားထဲမှာဂိမ်းအောင်ကြိုးစားပါမိခင်ရဲ့မေတ္တာမျိုးနဲ့တတဝအလုံးပေါ်မှာဆက်ဆံပါဖြန့်ဝေပေးပါမိခင်ရဲ့မေတ္တာမျိုးကိုတတဝအလုံးပေါ်မှာဖြန့်ကျက်ထားပါတဲ့ဒါမြတ်စွာဘုရားမိန့်တော်မူလိုတဲ့မေတ္တာသဘောအဲ့တော့မြတ်စွာဘုရားကကိုယ်မိမအမေဆိုပြီးတော့ဒီလိုတစ်ဖက်သက်တံပိုးထားခိုင်းတာမဟုတ်ဘူးမိခင်ဒီตาပေါ်မှာအသက်ဆွန့်ပြီးတော့ချစ်မြတ်နိုးတယ်လို့အဲ့ဒီမိခင်ရဲ့မေတ္တာမျိုးနဲ့တတဝအလုံးပေါ်မှာတပိတော့လေမိခင်ရဲ့မေတ္တာမျိုးကိုပေးနိုင်မရစေအလုံးပေါ်မှာမိခင်ရဲ့မေတ္တာမျိုးနဲ့ဆောင်ရှောက်နိုင်ပါရစေဒီလိုကျင့်သုံးမှဘုန်းကြီးတို့မေနေဆိုတာနှစ်သာရပြေဝမယ်ဒါဘုန်းကြီးတွေ့ခဲ့တဲ့အတွေ့အကြုံဒီတွေးလေးကိုဘုန်းကြီးကစကားပြေလေးရေးထားတယ်။ကဲအားလုံးဘုန်းကြီးတွေးခဲ့တာလေးကိုလိုက်ဆိုလက်အုပ်ချီလိုက်။မြတ်မိခင်သည်တူရီတော်သားကိုအသက်ကိုပင်စွန့်၍ချစ်မြတ်နိုးတယ်လို့ဖရာတပည့်တော်လည်းတတဝါအလုံးအပေါ်၌ မျက်မိခင်မေတ္တာမျိုးကိုပေးနိုင်ပါရစေ။မျက်မိခင်သည်တဝရီသောတာကိုအတက်ကိုပင်စွန့်၍ဆောင်းလျှောက်သလိုဖျားတပိတော်လဲတတဝါအလုံးအပေါ်၌မျက်မိခင်မေတ္တာမျိုးကိုပေးနိုင်ပါရစေ။အဲ့တော့မိခင်ဟာတဝရီသောတာပေါ်မှာအသက်ဆုံးပြီးတော့ဆောင်းလျှောက်သလိုတံပိုးထားသလိုဒီလိုမေတ္တာမျိုးတပိတော်ဟာတတဝါအလုံးပေါ်မှာပေးနိုင်ပါရစေဆိုပြီးမိခင်ရဲ့မေတ္တာမျိုးကိုယ်နှလုံးသားထဲမှာကူးယူပြီးတော့အဲ့ဒီမေတ္တာမျိုးနဲ့အာလုံသောတတ္တဝါတွေပေါ်မှာစောင့်ရှောက်နိုင်မှပေးနိုင်မှဒါအမေနေဆိုတာဘုန်းကြီးတို့နှစ်သာရပြေဝတဲ့အမေနေဖြစ်သွားနိုင်ပါတယ်ဒါဘုရားရှင်ရဲ့ဆန္ဒအဲ့တော့တချို့စွဲလန်းတယ်လို့အမေနေချင်းပါပြီးတော့ကိုယ်အမေမှအမေကိုမိသားစုမှမိသားစုဒီလိုမျိုးစွဲလန်းပြီးတော့ကျင့်သုံးမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာအလုံးပေါ်မှာဒုက္ခပေးရာရောက်တယ်။စိတ်ဆင်းရဲမှုပေးရာရောက်တယ်။မေတ္တာရှင်လို့ဘယ်လိုလုပ်ခေါ်မလဲ။အဲ့ဒီမိခင်ရဲ့မေတ္တာမျိုးကိုယ်နှလုံးသားထဲမှာပိုင်ဆိုင်အောင်ကြိုးစား၊ရရှိအောင်ကြိုးစားကူးယူပြီးတော့အဲ့ဒီမိခင်ရဲ့မေတ္တာမျိုးကိုတတဝါလုံးပေါ်မှာပေးနိုင်ပါရစေ။ဘယ်သူပေါ်မှာပဲဖြစ်ဖြစ်စွန့်ရှိသည်မြတ်၊ကူညီနိုင်ပါရစေ၊ပေးဆက်နိုင်ပါရစေ။ဒီစိတ်ကလေးနဲ့နေမှဘုန်းကြီးတို့မိခင်ရဲ့မေတ္တာဝတိမတ်ပြုရာရောက်တဲ့တဏှာဖြင့်အမေနေဆိုတာနှစ်သာရပြေဝတဲ့နေ့တစ်နေ့ဖြစ်မယ်။ဒါဘုန်းကြီးကဘုရားရှင်ဟောတဲ့ဒေသနာလေးနဲ့ဆက်ဆက်ပြီးတော့ဘုန်းကြီးအနေနဲ့ဒါတွေ့ဖြစ်တဲ့အတွေ့လေးပေါ့။အဲ့တော့ဘုရားရှင်ကမာတာယတာနိယံဗုဒ္ဓမာယုတာဧကဗုဒ္ဓမနုရကေဧဝံဘိတဗ္ဗဗုဒ္ဓေတုမာနတံဘာဝေအပရိမာဏံမာတာမွေသမီးခင်ကျေးဇူးရှင်သည်နိယံဗုဒ္ဓံမိမိယင်းနှင့်သားစိတ်ယရနာဖြစ်ပေသောဧကဗုဒ္ဓံတဝူရီသောသားကိုအာယုသာမိမိအသက်ဖြင့်တော်မှပင်လျင်အနုတကိယထာအစင်မကွာကွယ်ကာဆောင်လျှောက်ပြီးတကဲ့သို့ကြည်နော်ဘုန်းကြီးတို့ဖျားရှင်ကိုတော်မြတ်ခုမြန်မာပြည်မှာပြတော်လာပြည့်နေ့ကိုအမေများနေ့အမေနေ့လို့မိခင်ကိုရှေ့တန်းတင်ပြီးတော့ဥထိတ်ထားပြီးတော့နေ့တနေ့သတ်မှတ်ခဲ့တယ်လို့ပဲဘုရားရှင်ကိုယ်တော်မြတ်ကမေတ္တာတုံမေတ္တာပွားများမဲ့ပုဂ္ဂိုလ်တွေအမျိုးသားတွေအမျိုးသမီးတွေယဟန်တို့တွေဘိက္ခုနီတွေမေတ္တာပွားများမဲ့ပုဂ္ဂိုလ်တွေကိုမေတ္တာပွားများခြင်းလို့ရှိရင်မိခင်မေတ္တာကိုစံဥပမာပေးပြီးတော့ထားခဲ့ဘုရားရှင်လည်းမိခင်ရဲ့မေတ္တာကိုရှည်တန်းတင်ခဲ့တယ်ဒီနေရာမှာဘုန်းကြီးတို့ဖခင်ရဲ့မေတ္တာသားရဲ့မေတ္တာ၊သမီးရဲ့မေတ္တာ၊ဇနီးရဲ့မေတ္တာ၊ခင်မွန်တဲ့ရဲ့မေတ္တာ၊မေတ္တာတွေအမျိုးမျိုးရှိတာပဲ။မြတ်စွာဘုရားဘာဖြစ်လို့မိမိခင်ရဲ့မေတ္တာကိုစံဖြစ်နဲ့ဥပမာဖြစ်နဲ့ဘာဖြစ်လို့ပေးခဲ့တာလဲဆိုတော့ဆွေမြဲတဲ့မေတ္တာကိုဘုရားရှင်ကပြကျေတော်မူခြင်းတာ။ဆွေမြဲတဲ့မေတ္တာကိုဥပမာပေးခြင်းတာ။တခါတည်းရန်ဘုန်းကြီးတို့ဖခင်ကြီးလေးပဲ။သားပေါ်မှာအသက်ဆုံးပြီးချစ်တဲ့ဖခင်ကြီးအများကြီးရှိတာပဲ။ဒါပေမဲ့လို့ရှိနိုင်ပေမဲ့လို့မိခင်ရဲ့အများစုရဲ့မေတ္တာတော့သာသမီပေါ်မှာဆွေမြဲမှုမရှိဘူးတဲ့ဖခင်မေတ္တာမိခင်ရဲ့မေတ္တာတော့ဆွေမြဲမှုမရှိဘူးအာနဲတယ်ပေါ့ဒါကြောင့်ဘုရားရှင်ကမိခင်ရဲ့မေတ္တာကိုပဲစံဖြစ်နဲ့ဥပမာဖြစ်နဲ့ပေးခဲ့တာအဲ့တော့ဘာဖြစ်လို့မိခင်မေတ္တာကအများစုမိဘမိခင်တွေပေါ့နော်မိခင်တိုင်းတော့မဆိုလို့အများစုမိခင်တွေရဲ့မေတ္တာဟာသားရဲ့အပေါ်မှာသမီးရဲ့အပေါ်မှာဘာဖြစ်လို့ဆွဲမြဲတာလဲအကြောင်းနှစ်ပြအကြောင်းပြနှစ်ချက်ရှိတယ်။ဘုန်းကြီးတို့စဉ်းစားကြည့်လေ။သားတစ်ယောက်သမီးတစ်ယောက်လူပြည်ရောက်အောင်မွေးဖွားတော့မယ်။ကိုလာကျော်ဆယ်လာတိုင်အောင်ဝမ်းနဲ့လွယ်ပြီးတော့ဆင်းရဲဒုက္ခမျိုးစုံကိုခံခဲ့ရတာကမိခင်နဲ့ဖခင်မပါဘူးအဲ့ဒီမှာ။ကိုလာကျော်ဆယ်လာလောက်ဝမ်းနဲ့လွဲပြီးတော့ဆင်းရဲဒုက္ခမျိုးစုံကိုအမျိုးမျိုးခံစားပြီးမှသားတယောက်သမီးတယောက်လူပြည်ရောက်ရတာဒီဒုက္ခမျိုးကိုမိခင်ကပဲခံစားခဲ့ရတာဖခင်ကမခံစားဘူးဒါကြောင့်ဖခင်မေတ္တာနဲ့စားရင်မိခင်မေတ္တာအများစုကပို့ပြီးတော့သားသမီးပေါ်မှာဆွေမြဲတယ်တဲ့ဒါအကြောင်းတစ်ချက်နောက်ဒုတိယအကြောင်းကဘာလဲဆိုတော့ဘုန်းကြီးတို့ ตาเดียวตะมีเดียวลุบี้ยောက်ปี้ลุโลกยောက်ลาปี้ซวยโนโจไตจ้วยปี้รอยูยูยายาเนฉีโปส่องช่อลุลาเมียนอ๋องส่องช่อตาอะมายสุอะมีกินอะส่องช่อยาตาเออมีกินอะมะมวยพวากินอะเลยเวกูลาจ่อเซลาละวันเนลွယ်ปี้รอစင်ရတုကမြေမျိုးကိုခံစားကြရတယ်မွေးဖွားပြီးတဲ့နောက်မှလည်းပဲဝမ်းနဲ့လွယ်ထားတဲ့ตาလေးကိုယွယွရရနဲ့လူโจတိုက်ကြွေးပြီးတော့လူလာမြောက်အောင်ဆောင်းလျှောက်ခဲ့ရတယ်ဒီเจ้าနှစ်ချက်ဟာဖခင်နေတဲ့ตาလွန်နဲ့လွန်ခဲ့တယ်ဒါကြောင့်ဖခင်ရဲ့အများစုရဲ့မေတ္တာနဲ့ရှင်ရင်မိခင်အများစုရဲ့မေတ္တာပို့ပြီးတော့ဆွေမြေတယ်တဲ့ဒါကြောင့်မြတ်စွာဘုရားကမာတာမွေးသမီးခင်ယေရှုရှင်သည်ဆိုပြီးတော့မေတ္တာတုတ်ကိုဟောတော်မူတဲ့အခါစန္ဒမူနထားရမယ့်မေတ္တာတွေထဲမှာမြတ်စွာဘုရားကဖခင်မေတ္တာမကြီးမားဘူးမဟုတ်ပါဘူးကြီးမားတယ်ဒါပေမဲ့တိမ့်ပြီးတော့ဆွဲမြဲတဲ့မေတ္တာကိုပြခြင်းလို့မိခင်ရဲ့မေတ္တာကိုမြတ်စွာဘုရားကဥပမာဖြစ်နဲ့ပေးခဲ့တာဒီတော့မြန်မာပြည်မှာအမေနေကျင်းပါတာဘုရားရှင်ရဲ့ဆန္ဒနဲ့တထက်ထဲကြတာပဲနောက်ပြီးတော့ဘုန်းကြီးတို့တာရင်နဲ့မွေစားတာနိယံဗုဒ္ဓံမိမိယင်နေသစေရဏဖြစ်ပေသောသာဝိဇာသာပေါ်လေအသက်ဆွန့်နိုင်ပြီးတော့ချစ်တဲ့မိဘတွေရှိပါတယ်မရှိဘူးမဟုတ်သို့တော်တဲ့သာယင်းနဲ့ရှင်ရင်သာယင်းပေါ်မှာပို့ပြီးတော့မေတ္တာကပို့ဆွဲမြဲတတ်တယ်တဲ့ဒါကြောင့်မြတ်စွာဘုရားကသာယင်းကိုဥပမာပေးလိုက်တာဧကဗုဒ္ဓံတဝူရီသောသာကိုသာသမီးတွေများနေလေပဲမေတ္တာကဟုတ်တာဗောဓိတာပေါ်မျှနေတယ်တူတဲ့ပေါ်မှာဆွေမြဲတဲ့မေတ္တာဖြစ်ဖို့မလွယ်ဘူးမိဘဆိုတာตาကယုတ်ဆိုးလေယုတ်ဆိုးလို့ချေရတာပဲယုတ်လာတော့လည်းပဲယုတ်လာလို့ချေရတာညံထိုင်တော့လည်းညံထိုင်လို့ချေရတာညံကောင်းတော့လည်းညံကောင်းလို့ပို့ပြီးတော့ချေရတယ်မိဘတွေကตาသမီးပေါ်မှာအားလုံးချစ်မြတ်နိုးကြတာပဲအဲ့တော့ตาသမီးတွေများနေမေတ္တာကဆွေမြဲတဲ့မေတ္တာတယောက်တည်းပေါ်မှာဆွဲဆွဲမြဲမြဲထားဖို့မလွယ်ဘူးအလုံးပေါ်မှာချစ်မိတယ်ဒီတော့မြတ်စွာဘုရားကဆွဲမြဲတဲ့မေတ္တာကိုပြခြင်းနဲ့အနေနဲ့ဧကဗုဒ္ဓံတဝူရီသောသားကိုဘုန်းကြီးတို့မိခင်တယောက်ရှိတယ်ဒီမိခင်မှာသာသမီအရင်ကသာယင်းတယောက်ပဲရှိတယ်အဲ့ဒီသားကိုဘလို့စောက်လျှောက်တဲ့အာယူသာမိမိသက်ဖြင့်တော်မပင်ရင်ဥရကိယထာအစင်မကွာကွယ်ကာစောက်လျှောက်ပြီးတကယ်သူဒီသားလေးပေါ်မှာမိခင်ဟာအန္တရာယ်ကြီးဖြစ်လာရင်ဒီအန္တရာယ်တွေကိုကိုယ်အသက်သေရင်သေပေးစီตาအတွက်ငါကာကွယ်မယ်ဒီစိတ်ကအမြဲတမ်းရှိတယ်။ตาလေးချမ်းသာဖို့ตาလေးကြည်ပွားဖို့ตาလေးပညာတက်ဖို့ဆိုရင်အလုံးလုံးပဲကြိုးစားမယ်ငါသေရင်သေသွားပြီစီငါตาကိုကြည်ပွားတိုးတက်စေရမယ်အသက်ဆုံးဖို့ဝန်မလေးဘူးဒီလောက်ထိตาပေါ်မှာချစ်မြတ်နိုးတယ်လို့ဒါမြတ်စွာဘုရားကမိခင်မေတ္တာကိုဥပမာပေးလိုက်တာ။နောက်ဘုရားရှင်ကဒီမိခင်မေတ္တာကိုဥပမာစံဖြစ်နေဟောပြီးတော့အဲ့ဒီမိခင်ရဲ့မေတ္တာမျိုးနဲ့တတဝါအလုံးပေါ်မှာမေတ္တာကိုပေးပါတဲ့ဧဝံဘီဤတူလီတဘာပုရိသူအလုံးသောတတဝါတို့အပေါ်၌အပရိမာဏံတိုင်းတာပမာဏမရှိသောမာနတံမေတ္တာစိတ်ကိုဘာဝေထက်ကတက်ကဖြစ်စေရာဤပွားများရာဤဒီလိုပဲတဲ့တတဝါအလုံးပေါ်မှာဘာသာမရွေးလူမျိုးမရွေးအလုံးပေါ်မှာမိမိတို့အနေနဲ့မေတ္တာတရားကိုပေးဆက်ပါတဲ့ဘလို့မေတ္တာတရားလေအတိုင်းတာပမာဏမရှိတဲ့တရားဘသူပေါ်တော့ဘလို့ဘဝပေါ်တော့ဘလို့ဒီလိုမလုပ်ပါနဲ့တဲ့အလုံးပေါ်မှာငါစွမ်းအားရှိတဲ့မြတ်ကူညီမယ်အန္တရာယ်ကင်းအောင်ဆောင်ရွက်ပေးမယ်ဒီစိတ်လေးနဲ့နေပါတဲ့မြတ်စွာဘုရားကဘုန်းကြီးတို့ဆွဲမြဲတဲ့မေတ္တာတရားကိုဖြစ်စေခြင်းလို့မိခင်ရဲ့မေတ္တာကိုဥပမာပေးပြီးတော့ဟောကြားခဲ့တာကေတာလေးကိုတစ်ခေါက်ပြန်ဆိုရအောင်အလုံးလုံးချီဆိုလိုက်မြတ်မိခင်သည်တဝူရီတော်သားကိုအသက်ကိုပင်စွန့်၍စောင်းလျှောက်သလိုဖျားတပိတော်လည်းတတဝါအလုံးအပေါ်၌မြတ်မိခင်၏မေတ္တာမျိုးကိုပေးနိုင်ပါရစေအဲ့တော့ကိုယ်စိတ်ထဲမှာမိခင်ရဲ့မေတ္တာကိုနားလည်ပြီဆိုရင်အဲ့ဒီမေတ္တာမျိုးကိုယ်နှလုံးသားထဲမှာဂိမ်းအောင်အောင်ဆွေမြေအောင်တည်တံ့အောင်ကြိုးစားပြီးတော့တတ္တဝါအလုံးပေါ်မှာမိခင်ရဲ့မေတ္တာမျိုးနဲ့မိခင်ရဲ့မေတ္တာမျိုးနဲ့ဆက်ဆံနိုင်ပါရစေမိခင်ရဲ့မေတ္တာမျိုးကိုပေးနိုင်ပါရစေဒါမှ အမေနေဆိုတာအနှစ်သာရပြေမယ်ဒါဘုန်းကြီးကဘုရားရှင်ဟောတဲ့ဒေသနာလေးနဲ့အမေနေနဲ့ဆက်ပြီးတော့တွေ့လိုက်တာအဲ့တော့ဘုန်းကြီးတို့မိခင်တယောက်ဟာမိခင်တယောက်ရဲ့မေတ္တာကိုနားလည်သွားပြီအဲ့တော့မေတ္တာဆိုတာဘယ်လိုသဘောလဲဒါလေးကိုသိဖို့လိုတယ်မေတ္တာဆိုတာဘယ်လိုသဘောလဲဒါကိုအကျဉ်းချုပ်ပြောရင်ကောင်းကျိုးလိုလားတဲ့သဘောတဲ့ကောင်းကျိုးလိုလားတဲ့သဘောကိုမေတ္တာလို့ခေါ်တယ်ကဲအားလုံးဆိုကြည့်ကောင်းကျိုးလိုလားသဘောထားမတ္တာမေတ္တာဟုခေါ်သည်ကောင်းကျိုးလိုလားသဘောထားမတ္တာမေတ္တာဟုခေါ်သည်ဘုန်းကြီးတို့မေတ္တာဆိုတဲ့စကားလုံးဟာပါဠိစကားလုံးပဲဒါပေမဲ့လို့မြန်မာစကားမှာမြန်မာစကားလို့လူတိုင်းလူတိုင်းသုံးနေတယ်နောက်ဆုံးဘုန်းကြီးတို့တငယ်ချင်းချင်းချင်းလဲမေတ္တာသုံးကြတာမိဘနဲ့သားသမီးမေတ္တာနောက်ဆုံးဇနီးမောင်နှံချင်းချင်းလဲမေတ္တာသမီးစားချင်းချင်းလဲမေတ္တာဒီမေတ္တာဆိုတဲ့စကားလုံးကိုသုံးနေကြတယ်။ဒါပေမဲ့စစ်စစ်မှန်မှန်နားလည်ဖို့လိုအပ်တယ်။အဲ့တော့မေတ္တာဆိုတာဘာလဲ။တခွန်းနဲ့ပြောရင်ကောင်းကျိုးလိုလားတဲ့သဘောကိုမေတ္တာလို့ခေါ်တယ်။ကဲဘုန်းကြီးတို့ရှင်းကြည့်အောင်။တငယ်ချင်းနေလူငယ်တဘာဝတမီစားတွေမိဘမေတ္တာမိဘနဲ့သားသမီးတွေရှိကြတဲ့အထဲမှာမေတ္တာသဘောလေးကိုဘုန်းကြီးခြုံငုံပြီးတော့ပြောပြပေးမယ်။ဘုန်းကြီးတို့မိဘနှစ်ပါးကသာသမီကိုပညာကြိုးစားစေခြင်းနဲ့သာသမီကပညာမကြိုးစားဘူးမိဘတွေကပညာတော်တဲ့သာသမီဖြစ်စေခြင်းနဲ့သာသမီကပညာမတော်မိဘတွေကသာသမီကိုစာရိတ္တမှာစံပြဖြစ်စေခြင်းနဲ့သာသမီကအချိန်မရှိအချိန်ရှိဟိုလေဒီလေစာရိတ္တတွေပြည့်မဲ့လမ်းပေါ်ရောက်နေတယ်ဒီကမှာမိဘတွေကဆုံးမတယ်ဆုံးမလို့မရတော့မိဘတွေကអော်တယ်ငောက်တယ်ဆူတယ်တခါတည်းကလက်ပါပါလာတတ်တယ်ဒီခါမှာဘုန်းကြီးတို့စဉ်းစားကြည့်ရမှာကမိဘတွေကကိုယ့်ကိုအော်တယ်ငေါက်တယ်ဆူတယ်ရိုက်တယ်မိဘကသာသမီးကိုဘဝတစ်ခုလုံးပျက်စီးစေခြင်းလို့ရိုက်တာလားအော်တာလားဒါမှမဟုတ်သာသမီးကိုကြီးပွားတိုးတက်စေခြင်းလို့အော်တာလားငေါက်တာလားရိုက်တာလားဒါလေးကိုစဉ်းစားကြည့်အဲ့တော့မိဘဆိုတာသာသမီးပုံမှာပျက်စီးပါစေဆိုတဲ့စိတ်နဲ့တော့မလုပ်ကြပါဘူးအများစုကအဲ့တော့ကြီးပွားတိုးတက်စေခြင်းလို့ကြည်ပွားတိုးတက်စေခြင်းနဲ့စိတ်ကြောင့်နောက်ဆုံးစိတ်တွေမထိန်နိုင်မနဲ့អော်တယ်ငေါက်တယ်ရိုက်တယ်ဆူတယ်ဒါကိုသာသမီကသိသွားရင်អော်ငါမိဘကငါ့ကိုဘဝတစ်ခုလုံးပျက်စီးစေခြင်းလို့မဟုတ်ဘူးငါဘဝကြည်ပွားတိုးတက်တာဖြစ်စေခြင်းလို့လုပ်တာပါလားလို့နားလည်သွားရင်အဲ့ဒီអော်တယ်ငေါက်တယ်ခိုက်ရိုက်တဲ့အခိုက်မှာဒေါသဖြစ်ပေမဲ့មេត្តាကိုခြေခံတယ်တဲ့ဒီមេត្តាတရားကိုနားလည်ရင်သာသမီကမိဘပေါ်မှာစိတ်ဆိုးတာမရှိတော့စိတ်ဆိုးပြီးအိမ်ကထွက်သွားတာမဖြစ်နိုင်တော့သာသမီမှလည်းအကုသိုလ်တွေတိုးဖို့မဖြစ်နိုင်တော့ဒါမေတ္တာတရားကိုနားလည်လို့မေတ္တာဆိုတာဘာလဲကောင်းကျိုးလိုလားတဲ့သဘောသာသမီကိုဆူတယ်ငေါက်တယ်អော်တယ်ဆိုတာမိဘတွေဟာဘဝကိုတိုးတက်စေခြင်းတို့မြင့်မြတ်စေခြင်းလို့အောက်တန်းကြမှာဆိုလို့အကျိုးလိုလားတဲ့သဘောတွေအများကြီးရှိတယ်ဒါကြောင့်ဒီလိုသဘောမျိုးကိုရိုက်တယ်ဆူတယ်អော်တယ်ငေါက်တယ်ဆိုပြီးမဲ့လို့မေတ္တာကိုခြေခံတာနောက်ပိုင်းကြမှာဒေါသဆိုတာဖြစ်သွားတာအဲတငယ်ချင်းချင်းချင်းဘုန်းကြီးတို့လူငယ်တဘာဝတမီးရီစားရီဖြစ်ကြတယ်တငယ်ချင်းနေပေါင်းတင်နေနဲ့ပေါင်းတင်ညာတယ်သူတို့လည်းမေတ္တာစကားကိုပြောကြတာပဲဘီယာဆိုင်သွားရအောင်မလိုက်ချင်ဘူးမင်းငါပေါ်ကြတော့မခင်ပါဘူးမေတ္တာမရှိပါဘူးဒါမျိုးတွေပြောကြတယ်အဲ့တော့ဒီလိုခေါ်တာမေတ္တာလို့တော့သုံးတယ်ဒါပေမဲ့မေတ္တာစင်မဟုတ်စဉ်းစားကြည့်လေသူဘီယာဆိုင်ခေါ်တယ်ကာရာဝကေဆိုင်ခေါ်တယ်ကြောင်းပြေးဖို့ခေါ်တယ်ဒီလိုခေါ်ခြင်းဒီကိုဘဝတကယ်တိုးတက်စေခြင်းလို့ခေါ်တာလားသူ့ရဲ့ပျော်ပါခြင်းနဲ့ဆန္ဒကြောင့်သူပျော်ခြင်းနဲ့ဆန္ဒကြောင့်ခေါ်တာလားစဉ်းစားကြည့်သူပျော်ခြင်းနဲ့ဆန္ဒကြောင့်ခေါ်တယ်ဆိုရင်ဒါမေတ္တာမဟုတ်ဘူးမေတ္တာမဟုတ်ရင်ဘာလဲတဏှာတရားလောဘတရားလို့ဒီလိုခေါ်ရတယ်အဲ့တော့မေတ္တာတရားဆိုတာနားလည်ရတယ်မေတ္တာဆိုတာကောင်းကျိုးလိုလားတဲ့သဘောတဲ့ဒါလေးတွေကိုကိုယ်တိုင်လည်းပဲသိအောင်ကြိုးစားကိုယ်ကိုယ်သိပြီးတဲ့နောက်မှာကိုယ့်ရဲ့မျိုးဆက်တွေဒူရီတူမာတွေကိုလည်းပဲနားလည်အောင်သင်ပေးရတယ်။ကဲတစ်ခေါက်ပြန်စို့။ကောင်းကျိုးလိုလားသဘောထားမတ္တာမေတ္တာဟုခေါ်သည်။ကောင်းကျိုးလိုလားသဘောထားမတ္တာမေတ္တာဟုခေါ်သည်။ ောက်ဆုံးဘုရားရှင်ကဧဝံဘီတူလီတဘာဘူရေသူအလုံးသောတတ္တဝါတို့ပေါ်၌အပရိမာဏံတိုင်းတာပမာဏမရှိသောမာနတံမေတ္တာစိတ်ကိုဘာဝရေထက်ကတကဖြစ်စေရာဤတတ္တဝါအလုံးအပေါ်မှာတဲ့အတိုင်းတာပမာဏမရှိတဲ့မေတ္တာကိုပေးပါတဲ့ဘုရားရှင်ကမေတ္တာနဲ့ပတ်သက်ရင်ပေးစီခြင်းသာဒါမှမဟုတ်ဘုန်းကြီးတို့ဘုရားရှင်ရဲ့တပည့်သာဝကဗုဒ္ဓဘာသာဝင်လို့ခေါ်နေတဲ့ပုဂ္ဂိုလ်တွေကြတော့မေတ္တာတရားနဲ့ပတ်သက်ရင်ကိုယ်ဟာပဲလိုချင်တာမြတ်စွာဘုရားကပေးခိုင်းတာဗုဒ္ဓဘာသာဝင်လို့အမိခံတဲ့မိမိတို့တွေကလိုချင်တာတဲ့အဲ့မှာဆန့်ကျင်ပဲဖြစ်နေတယ်ဘုရားရှင်ကပေးစီခြင်းတာဒီတော့ဘုရားရှင်ကပေးစီခြင်းနဲ့မိမိတို့ကလိုချင်နေတယ်ဒီကလေးကဆန့်ကျင်ဘက်ကိုတော်တော်ဖြစ်သွားတယ်အဲ့တော့ဇနီးမောင်နှံချင်းချင်းလေးပဲဘုရားရှင်ကမေတ္တာကိုပေးစီခြင်းတာခုတော့ဘုန်းကြီးတို့တွေကမေတ္တာတရားနဲ့ပတ်သက်ငါပဲလောက်ရတဲ့ငါပေါ်ကြတော့ပြန်မလာဘူးလိုချင်တဲ့တန်လေးတွေကအမြဲတမ်းမေတ္တာဆိုတာပေးတဲ့ပုဂ္ဂိုလ်ကချမ်းသာတာမိဘနဲ့ပတ်သက်ရင်သာသမီကမိဘစိတ်ချမ်းသာအောင်ထားနိုင်ပြရစီမိဘအပေါ်မှာအကျိုးပြုနိုင်တဲ့သာသမီဖြစ်ပြရစီအမြဲတမ်းကိုယ်ပေးချင်တဲ့စိတ်ကလေးဖြစ်နေရမိဘတွေကသာသမီပေါ်မှာလည်းပဲဘယ်တော့မှလိုချင်စိတ်မရှိဘူးဒီလိုပဲဘုန်းကြီးတို့မေတ္တာတရားနဲ့ပတ်သက်ရင်မိဘမေတ္တာနဲ့သာသမီမေတ္တာမိဘမေတ္တာကကြီးမားတယ်ဆိုတာဘာဖြစ်လို့လဲမိဘကအမြဲတမ်းပေးစီခြင်းနဲ့ပေးချင်နေတာသာသမီတွေဘယ်လောက်ပဲချမ်းသာချမ်းသာမိဘကပြုံးလို့မနာလိုတဲ့စိတ်ဝန်တိုတဲ့စိတ်မဖြစ်ဘူးငါတဲ့ချမ်းသာသွားပြီမခံကျင်တဲ့စိတ်မရှိဘူးမိဘကသာသမီကိုအမြဲတမ်းချမ်းသာစေခြင်းနဲ့ကြီးပွားစေခြင်းနဲ့ပညာတတ်ကြီးဖြစ်စေခြင်းနဲ့အလုံးရဲ့အကူအထာရပုဂ္ဂိုလ်ကြီးဖြစ်စေခြင်းနဲ့အဲ့ဒါပါလေမိဘကပေးဆက်တဲ့စိတ်ကများတယ်။သာသမီတွေကြတော့ဒီလိုမဟုတ်ဘူးမိဘထံကကိုယ်ကပဲလိုချင်နေလိုချင်တဲ့စိတ်ကများတယ်။ဇနီးမောင်နှံနေရင်ချင်းလေးပဲဒီတိုင်းပဲငါ့ကိုကြောင်းပြုပြီးတော့စိတ်မချင်းရဲပါစေနဲ့ငါ့ကိုကြောင်းပြုပြီးစိတ်ချမ်းသာပါစေဒါမေတ္တာခုတော့ဒီလိုမဟုတ်ဘူးငါကတော့ဘာလုပ်ပေးရတာငါပေါ်ကြခယူမဆိုင်ဘူးမေတ္တာကိုလိုချင်တဲ့တန်နေတယ်ဒီတော့မေတ္တာတရားနဲ့ပတ်သက်ရင်ကိုယ်ကပဲပေးနိုင်ပြရစီဒီလိုလေးထားရဒါမှအမေနေဆိုတာနေတာတာပြေဝအမေနေဆိုတာကိုယ့်အမေတယောက်တည်းကိုပဲခြေရမယ်ခင်ရမယ်ဒီလိုဆိုလိုတာမဟုတ်အမေမေတ္တာကိုနားလည်အောင်ကြိုးစားပြီးတော့အဲ့ဒီမေတ္တာမျိုးနဲ့တပည့်တော်ဟာတတ္တဝါအလုံးပေါ်မှာဆက်ဆံနိုင်ပြရစီမေတ္တာတရားတွေကိုပေးနိုင်ပြရစီဒါမှနေတာတာပြေဝမှာကဲဒီလောက်ဆိုရင်အမေနေအတွေးစာလေးများဆိုတာဒီလောက်ဆိုရင်နားလည်တော့ပါပြီကဲတစ်ခေါက်ဆိုရအောင်မြတ်မိခင်သည်တဝူရီတော်သားကိုအတက်ကိုပင်စွန့်၍ဆောင်းလျှောက်သလိုဖရာတပည့်တော်လည်းတတ္တဝါအလုံးအပေါ်၌မြတ်မိခင်၏မေတ္တာမျိုးကိုပေးနိုင်ပါရစေ နေ့စဉ်ဒါလေးဆုတောင်းနေမိမိတို့ဟာကိုယ်နဲ့နေတဲ့ပုံကိုယ်တွေကိုငြိမ်ချမ်းမှုပေးရာရောက်တယ်မေတ္တာကိုပေးရာရောက်တယ်ဒီလိုဒိဋ္ဌံပြီးတော့လက်တွေ့ကျင့်သုံးပြီဆိုရင်လက်တွေ့ကိုယ်နဲ့အတူနေတဲ့မိသားစုအလုံးစိတ်ချမ်းသာသွားမှာဒီလိုမှမဟုတ်ဘဲနဲ့ကိုယ်ကပဲလိုချင်တဲ့ကိုယ်ကပဲဘိုးကြရတယ်ဆိုရင်သူ့အကြောင်းပြုပြီးတိမ်လုံးစိတ်ဆင်းရဲကြဒါကြောင့်မို့အမေနေဆိုတာဘုန်းကြီးအနေနဲ့တွေးမိတာကအမေမေတ္တာကိုနားလည်အောင်ကြိုးစားနားလေပြီဆိုရင်အဲ့ဒီမေတ္တာမျိုးကိုပိုင်ဆိုင်အောင်ကြိုးစားအဲ့ဒီမေတ္တာမျိုးကိုတတ္တဝါအလုံးပေါ်မှာပေးနိုင်ပါရစေဒါဆိုရင်သိပြီးတော့နှစ်သာရပြေဝတဲ့အမေနေဖြစ်မယ်ဒါဘုန်းကြီးတွေးခဲ့တဲ့အတွေးလေးကိုပြန်ပြီးတော့လက်ရှင်းကံပေးတာနောက်ဒုတိယပိုင်းဘုန်းကြီးဆက်ဟောမယ်လွတ်လပ်ရေးနေ့အတွေးစားလေးများတဲ့အဲ့တော့လွတ်လပ်ရေးနေ့ဘုန်းကြီးဘယ်လိုတွေးခဲ့လဲဆိုတော့ကဲအားလုံးဆိုကြည့်လိုက်ပူဇော်အောင်ဆန်းသည်မြန်မာပြည်သူပြည်သားအပေါင်းကိုသူကြွန်ဖြစ်မှလွမြောက်အောင်တတ်ဆွန့်ကြိုပမ်းခဲ့ပေသည်ပူဇော်အောင်ဆန်းသည်မြန်မာပြည်သူပြည်သားအပေါင်းကိုသူကြွန်ဖြစ်မှလွမြောက်အောင်သက်ဆွန့်ကြိုပမ်းခဲ့ပေသည်လွတ်လပ်ရေးနေ့ဆိုတာကတိုင်းတစ်ပါးသားတွေရဲ့လက်အောက်ကနေပြီးတော့မိမိနိုင်ငံကင်းလွတ်တဲ့နေ့ဒါကိုလွတ်လပ်ရေးနေ့လို့ဒီလိုပြောရတာဘ ဘုန်းကြီးတို့ရန်ကုန်ပါဝင်အောက်မြန်မာနိုင်ငံဆိုရင်နှစ်ပေါင်း100ကျော်တယ်ကျွန်ဖြစ်နေနေခဲ့ရတာအထက်မန္တလေးပါဝင်မြန်မာနိုင်ငံဆိုရင်62နှစ်လောက်ကြည့်ကျွန်ဖြစ်နေနေခဲ့ရတာအောက်မြန်မာနိုင်ငံကတော့ပို့ပြီးတော့ကျွန်သက်ကြာတာပေါ့အထက်မြန်မာနိုင်ငံက62နှစ်အောက်မြန်မာနိုင်ငံနှစ်100ကျော်ဗြိတိရှလူမျိုးတွေရဲ့လက်အောက်မှာနေရတယ်နိုင်ငံကကိုယ်နိုင်ငံမြန်မာနိုင်ငံလူမျိုးကမြန်မာလူမျိုးကိုယ်နိုင်ငံမှာနေရပါလျက်နဲ့ကိုယ်ရေကိုယ်မြေပေါ်မှာနေရပါလျက်နဲ့အင်္ဂလိပ်လူမျိုးတွေကိုဖျားထူးဒူးထောက်လက်အုပ်ချီဘလောက်ကြုံဖြစ်နေနေကြရတာစိတ်ဆင်းရဲမလဲအဲ့တော့ဘိုးချုပ်အောင်ဆန်းကလွတ်လပ်ရေးရအောင်ဦးဆောင်ပြီးတော့ကြိုပမ်းခဲ့တာအဲ့တော့ဘိုးချုပ်အောင်ဆန်းရဲ့ဆန္ဒလေးကိုဘုန်းကြီးပြောပြပေးမယ်ဘိုးချုပ်ကသူ့ရဲ့မိသားစုနဲ့အထူးသဖြင့်သူရဲ့သားနဲ့သမီးလေးတွေနဲ့သမီးနဲ့သားလေးတွေနဲ့အတူနေရတဲ့အခါဘုချုပ်ကစိတ်ချမ်းသာလို့အဲ့ဒီအခါမှာသူရဲ့ဆန္ဒအနာဂတ်ကြီးမှန်ချက်ကိုထုတ်ပြောလေးရှိတဲ့ဘယ်လိုလဲဆိုတော့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့ရင်သူ့အနေနဲ့သမတလည်းမလုပ်ဘူးဝန်ကြီးချုပ်လည်းမလုပ်ဘူးဘာလုပ်မလဲမိသားစုအတွက်အချိန်ပေးမယ်မိသားစုနဲ့အတူနေမယ်ပြီးရင်စာရေးပြီးအသက်မွေးမယ်စာရေးစရာလုပ်မယ်စာရေးပြီးတော့ပြည်သူပြည်သားတွေကိုအသိဉာဏ်တွေပေးမယ်ဒါဘိုလ်ချုပ်ရဲ့အနာဂတ်ကြီးမှန်ချက်ဘိုလ်ချုပ်တည်ဆောက်ချင်တဲ့ဘဝဘိုလ်ချုပ်ဟာတမတာလည်းဖြစ်ဖို့ရည်ရွယ်ချက်မရှိဘူးဝန်ကြီးချုပ်ဖြစ်ဖို့လည်းရည်ရွယ်ချက်မရှိဘူးယာဒူအာနာကိုလည်းမမမောဘူးအဲ့တော့ဘိုလ်ချုပ်ကသူလွတ်လပ်ရေးရတဲ့အချိန်နိုင်ငံရေးလုပ်တဲ့အချိန်မှာစစ်သားဘဝမှာမိသားစုကိုပြစ်ပယ်ထားခဲ့ရတယ်အဲ့ဒီပြစ်ပယ်ထားတဲ့မိသားစုအတွက်ပြန်ပြီးတော့အချိန်ပေးခြင်းနဲ့ဒါဘိုးချုပ်ရဲ့လွတ်လပ်ရေးရရင်ကြီးမန်းတဲ့ရည်ရွယ်ချက်အဲ့တော့မိသားစုနဲ့နေပြီးတော့ဘာလုပ်မလဲမိမျိုးလိုမျိုးလေးတမျိုးမှာသူ့အနေနဲ့စာရေးရတဲ့စာမူကားလေးနဲ့ဘဝလမ်းကြောင်းရက်တီတတိမဖြစ်ရင်နေပေးကြည့်တော့ရင်ကျန်တဲ့ဘဝတစ်ခုတည်ဆောက်မယ်လူအများကိုအသိဉာဏ်ပေးတဲ့အလုပ်လုပ်မယ်ဒါဘိုးချုပ်ကဒီလိုကြီးမန်းခဲ့တာဒါပေမဲ့လို့ဘိုးချုပ်ဒီလိုမနေခဲ့ရအောင်ပါဖြစ်လဲဆိုတော့မြန်မာပြည်သူပြည်သားတွေကလွတ်လပ်ရေးအတွက်တောင်းတနေကြတယ်။ဘုန်းကြီးတို့အသက်ပေါင်းများစွာစတေခဲ့ရတယ်။ဆရာဆန်းအရေးခင်းဆိုရင်လည်းပဲဒါလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတာ။သေလိုက်ကြတာဆရာဆန်းတို့ဂျိုပေးခဲ့တပြီးတော့တတ်ခံခဲ့ရ။ဒီလိုအသက်ပေးသွားတဲ့ပုံကိုယ်တွေအမြောင်များစွာရှိတယ်။မြန်မာပြည်သူပြည်သားတွေကလည်းပဲကိုမြေကိုရေပေါ်မှာနေရပါလျက်နဲ့အင်္ဂလိပ်လူမျိုးတွေကိုလက်အုပ်ချီရကြောက်နေရဖျားထူရဒီလိုကျွံဖြစ်နေနေရတာကိုယွန်ရှာဆက်စုပ်တယ်ဒီတော့ဟိုနန်းကတပုံထဒီနန်းတပုံထသူတို့အမြင်နဲ့တပုံခေါ်ပေမဲ့မြန်မာပြည်သူပြည်သားတွေကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြဘိုးချုပ်အောင်ဆန်းကသူနေခြင်းနဲ့ဘဝကိုစွန့်လွတ်ပြီးတော့မိသားစုနဲ့တူနေခြင်းနဲ့ဒီဘဝကိုသူစွန့်လွတ်လိုက်တယ်စာရေးဆရာဘဝယက်တီခြင်းနဲ့ဒီဘဝကိုသူခဏစွန့်လွတ်လိုက်တယ်စွန့်လွတ်ပြီးတော့မြန်မာပြည်သူပြည်သားတွေလိုချင်တဲ့လွတ်လပ်ရေးကိုရအောင်ကြိုးပမ်းနေတဲ့နောက်ဆုံးတော့လွတ်လပ်ရေးမရခင်မှာလှုပ်ကြံခံပြီးတော့အသက်ဆုံးပြီးတော့ပေးသွားခဲ့ရဗိုလ်ချုပ်အောင်ဆန်းကွယ်လွန်ပြီးတော့1948ခုနှစ်ဇန်နဝါရီ4ရက်နေ့မှာလွတ်လပ်ရေးရခဲ့အဲ့ဒီနေ့ကိုလွတ်လပ်ရေးနေ့တဲ့သူ့ကျွန်ဖြစ်မှလွတ်မြတ်တယ်တိုင်းတစ်ပါးတွေရဲ့လက်အောက်ခံအုပ်စိုးမှုအောက်ကနေပြီးတော့မိမိနိုင်ငံလွတ်လပ်တဲ့နေ့ဒါကိုလွတ်လပ်ရေးနေ့ကျင်းပအဲ့တော့ဘုန်းကြီးကတွေးတယ်လွတ်လပ်ရေးနေ့ဟာဗိုလ်ချုပ်ကအသက်ဆုံးပြီးတော့ပေးခဲ့တယ်အဲ့တော့လွတ်လပ်ရေးနေ့ကိုမိမိတို့အနေနဲ့ပျော်ပွဲရှင်ပွဲတွေကျင်းပဒီလောက်ကလေးနဲ့နှစ်သာရပြည့်မလားဒါလေးတွေးကြည့်ဒါတော့မပြည့်နိုင်ဘူးအဲ့တော့ဘုရားအောင်ဆန်းအကြောင်းတွေးရင်လည်းဘုန်းကြီးကဗာလိဆက်တွေးမိလေဆိုတော့ဘုန်းကြီးတို့ဖျားရှင်ပါရမီဖြည့်ခဲ့တဲ့လမ်းစဉ်လေးတစ်ခုကျင့်စဉ်လေးတစ်ခုကိုလည်းသွားပြီးတော့သတိရတယ်ဩဘုရားအောင်ဆန်းဟာဖျားရှင်ရဲ့အလောင်းတော်ကျင့်သုံးခဲ့တယ်လို့ပဲကျင့်သုံးသွားပါလားဘုကျုပ်ရဲ့လွတ်လပ်ရေးနေ့အကြောင်းတွေးရင်းနဲ့ဘုန်းကြီးတို့စီကဲကိုးကွယ်တဲ့ဖရာရှင်ကိုယ်တော်မြတ်အလောင်းတော်ဘွားတော်မှာကျင့်ခဲ့တဲ့ကျင့်စဉ်လေးတစ်ခုကိုသွားပြီးတော့တရိယာမိတယ်။ကဲတစ်ခေါက်ပြန်ဆိုရအောင်ဘုကျုပ်အောင်ဆန်းသည်မြန်မာပြည်သူပြည်သားအပေါင်းကိုသူကျွန်ဖြစ်မှလွမြောက်အောင်တဆွန့်ကြိုပမ်းခဲ့ပေသည်အဲ့တော့ဒီလုပ်ငန်းစဉ်ဒီလမ်းစဉ်လုပ်ရဟာဖျားရှင်အလောင်းတော်ကြီးသူတော်ကောင်းကြီးလုပ်ခဲ့တဲ့လမ်းစဉ်နဲ့တူတယ်လို့ဘုန်းကြီးကဆက်ပြီးတော့တွေးမိတယ်။ကဲဆိုလိုက်ဗုဒ္ဓမြတ်စွာသည် လူနဲ့ဗြဟ္မာတတ္တဝါပေါင်းကိုတန္တရာဝုဆင်းရဲမှလွန်မြောက်အောင်စောင့်ရှောက်ကြတင်တော်မူခဲ့သည်ဗုဒ္ဓမြတ်စွာသည်လူနဲ့ဗြဟ္မာတတ္တဝါပေါင်းကိုတန္တရာဝုဆင်းရဲမှလွန်မြောက်အောင်ဆောင်းလျှောက်ကြတင်တော်မူခဲ့သည်အဲ့တော့ဖျားရှင်ရဲ့အလောင်းတော်ပါရမီပြည့်တဲ့လမ်းစဉ်လေးကိုတရိယဒါလေးကိုဘုန်းကြီးနည်းနည်းရှင်းပြပေးမယ်ဘုန်းကြီးတို့ဖျားရှင်ရဲ့အလောင်းတော်ဟာဖျားမဖြစ်ခင်မှာဘဝများစွာကျင်လည်ပြီးတော့ပါရမီတွေဖြည့်ရတယ်အဲ့တော့လူပြည်မှာဖြစ်တဲ့အခိုက်ပါရမီကုသိုလ်တွေစီပုဒါနာတွေကြိုးစားလုပ်ကိုကျင့်သီလတွေမြဲမြံအောင်ဆောက်တည်ကျင့်သုံးဘာဝနာဤပွားများဝေလွန်တဲ့အခါကျတော့တတန်းရှည်တဲ့နေပြည်တခါတည်းရန်ဇံရတဲ့အခါတတန်းရှည်တဲ့ဗြဟ္မပြည်ရောက်သွားခဲ့တယ်။အဲ့တော့နေပြည်ဗြဟ္မပြည်အင်မတန်တတန်းရှည်တဲ့နေပြည်ဗြဟ္မပြည်ဆိုတာအလုံးအလိုချင်ကြတာတောင်းတကြတာပဲ။ဘာဖြစ်လို့လဲ။စီစဉ်ဥစ္စာကာမဂုဏ်လူပြည်နဲ့ဘယ်လိုမှနှိုင်းရှင်လို့မရဘူး။လူပြည်တောင်မှဆင်းရဲသားနဲ့စီစဉ်ဥစ္စာနဲ့ချမ်းသာတဲ့ပုဂ္ဂိုလ်ရဲ့စီစဉ်ဥစ္စာဟာကွာဟတယ်လို့နေပြည်နဲ့လူပြည်ဆိုတာပြောလို့မရအောင်အင်မတန်ကွာဟတယ်၊ကွာခြားတယ်။အဲ့တော့တက်တန်းရှိတဲ့နေပြည်ဗမာပြည်ရောက်တယ်ဆိုတော့တာမင်ညာပုဂ္ဂိုလ်တယောက်ဆိုရင်တော့ပျော်စရာကောင်းလိုက်တာ။စီစဉ်ဥစ္စာကာမဂုဏ်တွေနဲ့ဘလောက်များချမ်းသာလိုက်မလဲတွေးထင်စရာကြီး။ဒါပေမဲ့ဘုန်းကြီးတို့ဖရာလောင်းတော်ဟာအဲ့ဒီနေပြည်မှာဗမာပြည်မှာမပျော်တဲ့မပျော်တဲ့ပြည်ဘယ်လိုဖြစ်မလဲ။ညီငွေလိုက်တာတဲ့။ဘာဖြစ်လို့လဲ။ကုသိုလ်ပါရမီဖြည့်ခွင့်မရလို့တဲ့။ဘုန်းကြီးတို့နေပြည်ပြန်မပြည်မှာအထူးသဖြင့်နေပြည်တွေမှာဘုန်းကြီးတို့ပါရမီဖြည့်ဖို့ရမလွယ်ဘူးဒါနာပါရမီဖြည့်ခြင်းနဲ့ဘသူကလူခံမှာလဲနေပြည်ကသူကံတဲ့သူချမ်းသာနေကြတာစာဒုတိသာကျွေးတယ်လူခံပုဂ္ဂိုလ်ဘယ်ရလာမလဲကတိန်ခင်းခြင်းနဲ့ဝါဇုသင်္ကန်းကက်ခြင်းနဲ့ဘလို့လုတ်ပြီးတော့ဒီကုသိုလ်တွေလုပ်လို့ရမလဲသီလဆောက်တည်ခြင်းနဲ့ကာမဂုဏ်တွေကအင်မတန်မှနူးညံ့သိမ်မွေ့ထက်တန်းကြတဲ့နေရာသီလလုံအောင်ဘလို့လုတ်ဆောက်တည်နိုင်ပါမလဲအဲ့တော့နေပြည်မှာပါရမီကုသိုလ်ကဖြည့်လို့မလွယ်ဖြည့်လို့မလွယ်တော့ဘုန်းကြီးတို့ဖရာလောင်းကနေပြည်မှာမပြောညီငွေလိုက်တာတဲ့ညီငွေတော့ဘာဖြစ်လဲဆိုတော့ပုံပိမှန်တဲ့ကိုဝင်ပြီးတော့မျက်စိလေးကိုမှိတ်လိုက်တယ်မျက်စိမှိတ်ပြီးတော့အဋ္ဌထံလိုက်တဲ့ငါဟာယခုချက်ချင်းပဲသေပါစီလို့အဋ္ဌထံလိုက်တယ်အဲ့တော့ဖရာလောင်းတို့အဋ္ဌထံလိုက်တာနဲ့တပြိုင်နက်နဲ့သက်ပြန်မှာတက်ကြွေးပြီးတော့လူပြည်မှာပဋိသင်္ဍေသွားနေရတယ်အဲ့ဒီလိုအဋ္ဌံနဲ့သေတာကိုဒီမုတ်တီမရဏစိတ်ကိုစောက်တည်၍သေခြင်းအဋ္ဌံဖြင့်သေခြင်းဒီလိုခေါ်ရတယ်ဒီကျင့်စဉ်ကလည်းဘုန်းကြီးတို့ဖရာအလောင်းတော်ဒီမှသာရတယ်ကျန်တဲ့ပုဂ္ဂိုလ်ဒီမရဘူးတဲ့ဖရာလောင်းတော်ကဘာဖြစ်လို့လဲဆိုတော့ဒီခန္ဓာကိုယ်ပေါ်မှာတွေ့တာမမောမှုတဏှာတရားမရှိဘူးပါရမီဖြည့်ခွင့်မရတဲ့ခန္ဓာကိုယ်ပေါ်မှာနှစ်သက်တဲ့တဏှာတွေ့တာတဲ့တဏှာမရှိဘူးတဲ့ခန္ဓာကိုယ်ကြီးကပါရမီမှဖြည့်ခွင့်မရတော့ဒီခန္ဓာကိုယ်ပေါ်မှာအသက်ရှင်နေစိတ်မရှိတော့နောက်တစ်ချက်ကဘာလဲဆိုတော့ဒိဋ္ဌံဆောက်တည်ချက်ကတန်ရှင်နေဘာဖြစ်လို့ဖရာလောင်းဟာလက်ပြည်ပြန်မပြီးမှစွတေပြီးတော့လူပြည်ဖြစ်ချင်တာလဲပါရမီကုသိုလ်ဖြစ်ချင်လို့ဘာလို့ပါရမီကုသိုလ်ဖြစ်ချင်တာလဲဖရာဖြစ်ချင်လို့ဘာလို့ဖရာဖြစ်ချင်တာလဲတတဝါတွေကိုတရားဟောခြင်းလို့တရားရည်တိုက်ရွေးခြင်းလို့တန်ត្រာချင်းရဲ့ကလွမြောက်အောင်လွလည်ရေရအောင်ဩနာတိဩနာတိဆိုတဲ့စင်ရဲ့ပေးတွေကလွမြောက်စေခြင်းလို့လွတ်လပ်ရရစေခြင်းလို့တဲ့ကြည်နော်ဘုန်းကြီးတို့ဖရာလောင်းရဲ့စိတ်တဲ့ဘလောက်တန်ရှင်းလိုက်တယ်အဲ့ဒီလိုတန်ရှင်းတဲ့အဋ္ဌံဆောက်တည်ချက်ကြောင့်ဘုန်းကြီးတို့ဖရာလောင်းကမျက်စိမိတ်ပြီးတော့ငါယခုချက်ချင်းပဲသေပါစီလို့ဒိဋ္ဌံလိုက်တာနဲ့တပြိုင်တည်းစိတ်ရဲ့ကြံအတိုင်းသုတေသိကြပြီးတော့လူပြည်မှာဆင်းပြီးတော့ပရိသတ်နေနေတယ်ပါရမီဖြည့်တယ်တဲ့ဘုန်းကြီးတို့ယနေ့ခေတ်ကြတော့သေးခြင်းနဲ့ဆိုတာကအကြောင်းတရားတွေလိုချင်တာမရလို့သေးခြင်းနဲ့စိတ်ညစ်လို့သေးခြင်းနဲ့စိတ်တက်ကမတန်ရှင်းဘူးမတန်ရှင်းတော့ဒိဋ္ဌံလို့မရဘူးအဋ္ဌံလို့မရတော့ကြိုးစွဲချသေးတယ်ဆေးတောက်သေးတယ်ဒါမျိုးတွေဖြစ်တာစိတ်တက်မတန်ရှင်းလို့ဖြစ်တာစိတ်တက်တန်ရှင်းတဲ့ဖရာလောင်းကြဒိဋ္ဌံလိုက်တာနဲ့ချက်ချင်းပဲသုတည်စေကြပြီးသေသွားတယ်သေပြီးတော့လူပြည့်ဖြစ်ပါရမီတွေဆက်ဖြစ်ဒါပါဖြစ်ခြင်းလို့လေဖရာဖြစ်ခြင်းလို့ဖះပါလို့ဖြစ်ကျင်တာလေတတ္တဝါတွေကိုကယ်တင်ခြင်းလို့ဘယ်ဟကယ်တင်ခြင်းသားလဲဩနာတိဆိုတဲ့ဆင်းရဲဒုက္ခအပေါင်းတန္တရာဝဆင်းရဲကလွမြောက်စေခြင်းလို့ တနည်းအားဖြင့်လွတ်လပ်ရေးရစေခြင်းလို့တဲ့နိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုစေခြင်းလို့ဩနာတိဆိုတဲ့ဒုက္ခဆင်းရဲပေးတည်ကင်းစေခြင်းလို့ဒါဖရာလောင်းဟာဒီလိုနတ်ပြည်ကနေစုတည်ပြီးတော့လူပြည်မှာဖြစ်ရတာတဲ့အဲ့တော့စိတ်သက်ကတန်ရှင်းစင်ကြယ်တော့ဒိဋ္ဌံလို့ရသွားတာပေါ့အဲ့တော့ဘုန်းကြီးတို့တွေးကြည့်လေဖရာဖြစ်တော့လည်းပဲဖရာရှင်ဟာအေးချမ်းချမ်းမနေရဘူးဘာဖြစ်လဲလူတွေနဲ့ဒီပြန်မာတွေတတဝါတွေကိုအဲ့ချိန်လေးနည်းနည်းပါးပါးလေးထားတော်မူပြီးတော့တရားရေးတိုက်ကြွေးပြီးတော့ကျွတန်ဝင်အောင်လုပ်တဲ့ဖရာရှင်ကိုကြောင်းပြုပြီးတော့အပေဒီပေးကလွတ်သွားတယ်ငရေကြမဲ့ပုဂ္ဂိုလ်ကြီးငရေကလွတ်ပြီးတော့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုသွားတာအများကြီးဘုန်းကြီးတို့ရေတွက်လို့မရအောင်များတယ်ပရိနိဗ္ဗာန်ဆံဃာနီးတီသူဘဒ္ဒပရပိုက်ကြီးကိုနိဗ္ဗာန်ချမ်းသာပို့ဆောင်တော်မူခဲ့တန်တရာဝဆင်းရဲကလွတ်မြောက်အောင်လွတ်လပ်ရေးရအောင်ဖရာရှင်ကိုတော်မြတ်ဆောင်ရွက်သွားတော်မူခဲ့ဒါဘုန်းကြီးတို့ဘုကျုံအောင်ဆံဃာလေးပဲဘုကျုံအောင်ဆံရဲ့စွန့်အားရှိသလောက်မြန်မာပြည်သူပြည်သားတွေကိုလွတ်လပ်ရေးရအောင်သူကြုံဖြစ်ကလွတ်မြောက်အောင်ဆောင်ရွက်ပေးခဲ့တယ်။ဖျားရှင်ကိုတော်မြတ်ကလည်းပဲဖျားရှင်ကိုတော်မြတ်ရဲ့စွန့်အားရှိသလောက်လူတွေရောနတ်တွေရောဗြဟ္မာတွေရောရေတွက်လို့မရတဲ့တတ္တဝါတွေကိုအိုနာတိအိုနာတိဆိုတဲ့တန်ត្រာဝဆင်းရဲကလွတ်မြောက်အောင်လွတ်လပ်ရေးရအောင်ဆောင်ရွက်တော်မူခဲ့တယ်။ခံစားစရာကောင်းတဲ့အင်မတန်ချမ်းသာတဲ့နတ်စည်းစိမ်ကိုတွေတောင်ခံစား권မရှိဘူး။မခံစားနိုင်ဘူး။ပါရမီမပြည့်မှဆိုလို့လူပြည့်စင်ပါရမီတွေဖြည့်ပြီးတော့တတ္တဝါတွေကိုကဲတင်ခဲ့တယ်လွတ်လပ်ရေးရအောင်လုပ်ခဲ့တယ်ဘိုးကျောင်းအောင်ဆန်းလည်းပဲသူဖြစ်ခြင်းနဲ့သူနေခြင်းနဲ့မိသားစုနဲ့နေခြင်းနဲ့ဘဝစာရေးဆရာလုပ်ခြင်းနဲ့ဘဝဒါတွေကိုစွန့်ပြီးတော့မြန်မာပြည်သူပြည်သားတွေလွတ်လပ်ရေးရအောင်လုပ်ပေးခဲ့ဒါကြောင့်ယနေ့မှာဘိုးကျောင်းရာပြည်ပွဲမှာဘိုးကျောင်းဟာကိုယ်ဆန္ဒကိုရှည်ထမ်းမတင်မဲနဲ့ပြည်သူပြည်သားတွေလိုခြင်းနဲ့လွတ်လပ်ရေးကိုအသက်စွန့်ပြီးတော့ပေးခဲ့တဲ့အတွက်ဘိုးကျောင်းပေါ်မှာမေတ္တာတရားတွေတက်ရောက်မှုဟာခုရာပြည်ပွဲမှာတည်တာသွားတယ်တနိုင်ငံလုံးတနိုင်ငံလုံးဘိုလ်ချုပ်ပေါ်မှာမေတ္တာတွေကြီးမားလိုက်ကြတာဒါဘိုလ်ချုပ်ဟာတနိုင်ငံလုံးအတွက်လှုပ်လှုပ်ခဲ့လို့ဘုန်းကြီးတို့ဖျားချင်းကိုတော်မြတ်ကြတည်တယ်ကျေပြန့်သွားပြီလူတွေရောနတ်တွေရောဗြဟ္မာတွေရောတတန်တရာလုံးအိုနာတိအိုနာတိချစ်သူနဲ့ကြွေးကွင်ရတဲ့ဒုက္ခမုန်းသူနဲ့တွေ့ဆုံရတဲ့ဒုက္ခဆင်းရဲအလုံးရောက်နေတဲ့တတဝါတွေကိုတန်တရာဝဆင်းရဲကလွတ်မြောက်ပါစေဆိုပြီးဖျားဖြစ်အောင်ကြိုးစားနတ်ပြည်မှာချမ်းသာပါလျက်နဲ့ဒီချမ်းသာတွေကိုစွန့်ပြီးတော့လူပြည်စင်ပါရမီဖြည့်တတ္တဝါတွေကိုတန်တရာဝဆင်းရဲမှလွတ်မြောက်အောင်လွတ်လပ်ရေးရအောင်ဘုရားရှင်ကြိုးစားခဲ့ပြီးတော့ဘုရားရှင်ပရိနိဗ္ဗာန်ဆံသွားတာနှစ်ပေါင်း2558နှစ်ကဆုံလာပြည့်နေ့ဆိုရင်ပြည့်တော်မှာဒါမှမဟုတ်နှစ်ပေါင်း2500တာကျော်သွားတယ်ဘုရားဘုရားဆိုတဲ့အတန်လေးကြားလိုက်ရင်လူတိုင်းလူတိုင်းဟာတန်ဃာတိုင်းတန်ဃာတိုင်းဟာလက်အုပ်ချီးရှစ်ခိုးကြပူဇော်ကြပူဇော်လို့ရှစ်ခိုးလို့ကိုအားမရဒါမြတ်စွာဘုရားဟာကိုယ့်ရဲ့ဆန္ဒကိုပယ်စွန့်ပြီးတော့လက်ထက်ရောက်နေတဲ့နိဗ္ဗာန်ကိုသူ့မိသားဘဝမှာပယ်စွန့်ပြီးတော့ဖျားဖြစ်အောင်ကြိုးစားဖျားဖြစ်အောင်ကြိုးစားပြီးတော့တတ္တဝါတွေကိုလွတ်လပ်ရေးရအောင်လုပ်ပေးခဲ့လို့ဒါကြောင့်လူရောနှစ်ရောပြန်ပါရောဖျားရှင်ရဲ့ဖျားဆိုတဲ့အတန်လေးကြားရင်ကိုပဲရှိခိုးကြပူဇော်ကြယခုချိန်တည်းဥတိုက်ကြောလို့အာမရတာဖျားရှင်ဟာတတ္တဝါတွေအတွက်လွတ်လပ်ရေးရအောင်လုပ်ပေးခဲ့လို့ဒီလိုလေးတွေးမိတာဒါဘုန်းကြီးလွတ်လပ်ရေးနေတုန်းကတွေးခဲ့တဲ့အတွေးစာလေးကဲအားလုံးပြန်စို့ဘိုလ်ချုပ်အောင်ဆန်းသည်မြန်မာပြည်သူပြည်သားပေါင်းကိုသူကြွန်ဖြစ်မှလွတ်မြောက်အောင်သစွန်ကြိုးပမ်းခဲ့ပေသည်ဗုဒ္ဓမြတ်စွာသည်လူနဲ့မြန်မာတတဝါပေါင်းကိုတန္တရာဝဆင်းရဲမှလွမြောက်အောင်ဆောင်လျှောက်ကယ်တင်တော်မူခဲ့သည်ကဲမိမိတို့ဟာဘယ်လမ်းစဉ်ကိုလိုက်တင်တယ်လေဒါလေးကိုဘုန်းကြီးတို့တွေးရမယ်ဘိုလ်ချုပ်ကလည်းဘိုလ်ချုပ်ရဲ့အတိုင်းတာနဲ့မြန်မာပြည်သူပြည်သားတွေလွတ်လပ်ရေးရအောင်ဘလောက်ထိလုပ်ခဲ့လဲကိုယ့်အသက်ကိုစွန့်ပြီးတော့ပေးခဲ့တယ်ဘုရားရှင်ကိုယ်တော်မြတ်လူနဲ့ပြန်မတ်တတဝါရီတန်ត្រာချင်းရဲကကျွတ်လွတ်အောင်ဘလောက်ထိလုပ်ခဲ့တယ်လဲရရှိနေတဲ့နတ်စီစိန်ကိုစွန့်သူမိသားဘဝမှာလက်ထဲရောက်နေတဲ့နိဗ္ဗာန်ကိုစွန့်ပြီးတော့ပါရမီတွေဖြည့်ပြီးတော့တတဝါရီတန်ត្រာဝဆင်းရဲကလွတ်မြောက်ပါစေလွတ်လပ်ရေးရပါစေဆိုပြီးတော့ကြိုးပမ်းတော်မူခဲ့တယ်အဲ့တော့ဘုရားရှင်ရဲ့အလောင်းတော်တွေဟာလွတ်လပ်ရေးလမ်းစဉ်တတဝါရီအတွက်လွတ်လပ်ရေးလမ်းစဉ်ကိုဆောင်ရွက်ပေးတော်မူခဲ့တယ်မိမိတို့လည်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းပါတယ်ဖျားရှင်စားတဲ့သူတော်ကောင်းတွေဒ ွားတဲ့ရောက်ရှိသွားတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းမာတယ်ဆိုရင်ဒီလွတ်လည်ရည်လမ်းစဉ်ကိုလိုက်ရမှာပဲဒီတော့ဘယ်လိုလိုက်မလဲကဲအာလုံးလည်းချီပြီးဆိုလိုက်ဖျားတပိတော်လဲစွမ်းအားရှိသလောက်နှိမ်ကြနေသူအပေါင်းကိုနှိမ်ကြသောဘဝမှာလွမြောက်အောင်ကူညီနိုင်ပါရစေဖျားတပိတော်လဲစွမ်းအားရှိသလောက်နှိမ်ကြနေသူအပေါင်းကိုနှိမ်ကြသောဘဝမှာလွမြောက်အောင်ကူညီနိုင်ပါစေ အဲ့တော့မိမိတို့မြန်မာပြည်မှာဇန်နဝါရီလရဲ့လွတ်လပ်ရေးနေ့ကျင်းပတယ်လွတ်လပ်ရေးနေ့မှာပျော်ပွဲရွှင်ပွဲတွေလုပ်သွားကြည့်ကြပြောကြပါကြစားကြတောက်ကြလဲကြပတ်ကြဒီလောက်ကလေးနဲ့လွတ်လပ်ရေးနေ့ဟာနှစ်သာရပြေဝါပါမလားဒါလေးတွေကိုဘုန်းကြီးစဉ်းစားကြည့်တယ်အဲ့တော့ဘိုးချုပ်အောင်စံဟာသူ့ရဲ့လူဆန္ဒသူဖြစ်ချင်တဲ့ဆန္ဒကိုစွန့်လွှတ်ပြီးတော့ပြည်သူပြည်သားတွေလွတ်လပ်အောင်လုတ်ပေးခဲ့ဖျားချင်းကိုယ်တော်မြတ်ကလည်းပဲအလောင်းတော်ဘဝသူမိတာဘဝမှာဆိုရင်ရဟန္တာဖြစ်လောင်နိုင်တဲ့ပါရမီတွေရှိနေပြီဒါတွေကိုစွန့်လွတ်ခဲ့တခါတည်းရင်ပါရမီဖြစ်နေပြီရောက်နေပြီချမ်းသာတွေကိုစွန့်လွတ်ပြီးတော့ဆင်ဆင်ရဲရဲနဲ့လူပြည်မှာပါရမီဖြစ်ဖျားဖြစ်အောင်ကြိုးစားပြီးတော့လူနဲ့ပြန်မှာတတ္တဝါအပေါင်းကိုတန်တရာဝဆင်းရဲမှာလွတ်မြောက်အောင်ကိုယ့်ရဲ့ချမ်းသာမှုကိုရှေးမရှုဘဲနဲ့ဆင်ရဲခံပြီးတော့တတ္တဝါဒီတန်တရာဝဆင်းရဲကလွတ်မြောက်အောင်လွတ်လည်ရအောင်ဆောင်ရွက်သွားခဲ့ပြီ။အဲ့တော့မိမိတို့အနေနဲ့လည်းပဲလွတ်လည်ရနေမှာပျော်ကြပါကြလဲကြပတ်ကြစားကြတောက်ကြဒီလောက်ကလေးနဲ့လွတ်လည်ရနေရနှစ်သာရရှိနိုင်မလား။ဒါလေးတွေကဘုန်းကြီးတို့စဉ်းစားရမှာ။ဒီတော့မိမိတို့လည်းပဲကိုယ်ပတ်ဝန်းကျင်ကိုငဲ့ကြည့်လိုက်။နှိမ်ကြနေတဲ့ပုဂ္ဂိုလ်အပေါင်းကိုနှိမ်ကြသောဘဝမှာလွတ်မြောက်အောင်ကူညီနိုင်ပါရစေ။ဒီစိတ်ကလေးနဲ့ဖြတ်ကျော်လိုက်ဒါဆိုရင်ဘုန်းကြီးတို့လွတ်လည်ရင်နေနှစ်သာရပြေဝသွားမှာပေါ့ဘုန်းကြီးတို့တန်ဃာတွေဆိုလို့ရှိရင်လည်းပဲစာတင်တိုက်ထောင်းတဲ့တန်ဃာတွေစာတင်တိုက်ထောင်းတဲ့တန်ဃာတွေကဖျားရှင်ရဲ့လမ်းစဉ်ကိုလိုက်ရမှာပဲဘလို့လဲဆိုတော့စာတင်တိုက်ထောင်းတဲ့ကိုစီကိုစာတင်တာတန်ဃာတွေနိုင်ငံရဲ့ရက်ရက်ကရောက်လာကြတယ်ဒီကြောင့်မှဆိုရင်အင်ဒိုနီးရှားတို့ကမ်ဘောဒီးယားတို့စောစောပိုင်းကဆိုရင်တောင်ကိုရီးယားတို့လည်းရောက်လာကြတယ်ရောက်လာတဲ့တန်ဃာတွေကိုမိမိတို့အနေနဲ့ပညာတွေအားနည်းနေတယ်ဆိုရင်ပညာတိုးတက်အောင်လုပ်ပေးစိတ်ဓာတ်တွေညံ့နေတယ်ဆိုရင်စိတ်ဓာတ်တွေမွန်မြတ်လာအောင်ဆုံးမဩဝါဒပေးစီကံလိုက်နာမှုအားနည်းတယ်ဆိုရင်စီကံလိုက်နာခြင်းလာအောင်စီယုံပြီးတော့နှိုးစောပေးဒီလိုလှုပ်လိုက်တဲ့အတွက်ကိုထံရောက်လာတဲ့တပည့်တွေပညာတတ်တွေဖြစ်သွားမယ်စိတ်ကောင်းနှလုံးကောင်းတွေရှိသွားမယ်စီကံပြေဝတဲ့ယဟန်သားမေတွေဖြစ်သွားမယ်ဆိုရင်သူတို့ဟာနှိမ်ကြတဲ့အောက်တန်းကြတဲ့ဘဝကလွတ်ပြီးတော့မြင့်မြတ်တဲ့ဘဝတစ်ခုရောက်သွားမယ်နိဗ္ဗာန်ချမ်းသာအထိသူတို့မျက်မှောက်ပြုသွားနိုင်တယ်ဒါပါလို့တာလေကိုယ်လည်းပဲကိုယ်တိုင်းတာနဲ့ကိုယ်တပည့်တွေအပေါ်မှာလွတ်လည်ရအောင်နှိမ်ကြတဲ့ဘဝကလွတ်မြောက်အောင်လုပ်ပေးတာတဲ့ဒါဆိုရင်နှစ်သာရရှိတဲ့လွတ်လည်ရင်တွေဖြစ်သွားမှာပေါ့ဒါကဘုန်းကြီးကစာသင်တိုက်ဘုန်းကြီးတွေဘက်ကနေရည်ရွယ်ပြီးတော့ပြောတာနောက်ပြီးတော့တရားဟောတဲ့ဘုန်းကြီးတွေတရားဟောတဲ့ဘုန်းကြီးတွေလည်းပဲဒီတိုင်းပဲတရားဓမ္မတွေကိုတရားဟောတဲ့ဆိုရင်တရားဓမ္မတွေထံကဓမ္မပူဇာလိုချင်တဲ့စိတ်ဓာတ်တွေကိုဖယ်ရှားပြီးတော့ငါဖះရှင်ဟောကြားခဲ့တဲ့တရားကိုဘယ်လိုဟောရင်တရားဓမ္မတွေနားလည်မလဲဘယ်လိုဟောရင်ပို့ပြီးတော့သဘောပေါက်လဲမလဲသူတို့မှားနေတဲ့အယူအဆနေဘယ်လိုများဟောပြီးတော့စီယုံလိုက်မှားယွင်းတဲ့အယူအဆလွတ်မြောက်သွားမလဲသူတို့ကောင်းတဲ့ရှင်ကိုရောက်မလဲဒီတော့ကိုဟောလိုက်တဲ့တရားကို나ယူပြီးတော့စိတ်တက်လေးတွေပြောင်းသွားတယ်။ငါကအတ္တကြီးတယ်ကိုအတွက်ပဲကိုတည်တယ်။တရားနာလိုက်တဲ့အခါမှာမိဘအတွက်ရက်ကွက်အတွက်နိုင်ငံအတွက်ဒီစိတ်တက်လေးတွေမွေးမြူတက်လာတယ်ဆိုရင်ဒီပုဂ္ဂိုလ်တွေကသူတော်ကောင်းဖြစ်သွားမယ်။ဒီတော့အကုသိုလ်ကြောင့်နှိမ့်ကြတဲ့ဘဝအပယ်လေးပါးရောက်ရမှာနေလွတ်မြောက်သွားတယ်တဲ့။ဒါဟာတရားဟောရင်းနဲ့ဘာဖြစ်တာလဲလွတ်လည်ရအောင်နှိမ့်ကြတဲ့ဘဝကလွတ်မြောက်အောင်ဆောင်ရွက်ပေးတာဒါမှလွတ်လည်ရင်နေတာတိုင်းရှိမယ်ပေါ့ဒီကုသိုလ်တွေကိုခြေခံပြီးသူတို့နိဗ္ဗာန်တည်းရောက်သွားမယ်ဆိုရင်ပြောစရာမလိုတော့တရားပြတဲ့ဆရာတော်တွေနည်းနဲ့လည်းဒီတိုင်းပဲဘုရားရှင်ညွှန်ကြားခဲ့တဲ့ဝိပဿနာတရားရှုမှတ်ပွားများပြီးလောဘဒေါသငြိမ်းရကြပါစေမိသားစုငြိမ်းချမ်းတဲ့ဘဝတည်ဆောက်နိုင်ကြပါစေဒီစိတ်နဲ့တရားပြရမှာဘုန်းကြီးတို့မိခင်ဟာသာသမီကိုကိုယ်ကပဲအမြဲတမ်းပေးချင်တာသ ာသမီးထံကငါဘလို့ရအောင်ယူရမလဲဒီလိုမိခင်မျိုးကကြားတယ်လို့ပဲဒီလိုပဲဘုန်းကြီးတို့တန်ဃာတွေအနေနဲ့တရားဓမ္မတွေဘလို့ပြောရင်လှူပါမလဲဘလို့ဟောလိုက်ရင်ငါတို့ပေါ်မှာလှူမလဲဒီစိတ်တွေကိုဖယ်ရှားပြီးတော့ဒီတရားဟုတ်နဲ့ထိတွေ့ပြီးတော့ငြိမ်းချမ်းကြပါစေဒီတရားကိုအားထုတ်ပြီးတော့မိသားစုပေါ်မှာမေတ္တာတရားထားနိုင်ပါစေအတိညာဉ်တွေမြင်မှားကြပါစေဒီလိုစိတ်ဓာတ်တွေနဲ့တရားပြလိုက်လို့တရားထုတ်တဲ့တရားဓမ္မတွေစိတ်ဓာတ်တွေမြင်လာမယ်ဆိုရင်အဲ့ဒါနေကြတဲ့အပေလေးပါဘဝလွတ်မြောက်သွားတယ်နိဗ္ဗာန်တည်းရောက်သွားတယ်ဒါလည်းပဲမိမိတို့စွမ်းအားရည်သမျှလွတ်လပ်ရည်နေဆိုတဲ့အတိုင်းသူတို့နေကြတဲ့ဘဝကလွတ်မြောက်အောင်လုပ်ပေးတာတဲ့ကဲပြန်ဆိုလိုက်ဖရာတပည့်တော်လဲစွမ်းအားရှိသလောက်နေကြနေသူအပေါင်းကိုနေကြသောဘဝမှလွတ်မြောက်အောင်ကူညီနိုင်ပါစေဖရာတပည့်တော်လဲစွမ်းအားရှိသလောက်နှိမ်ကြနေသူအပေါင်းကိုနှိမ်ကြသောဘဝမှလွတ်မြောက်အောင်ကူညီနိုင်ပါစေကဲဒါတန်ဃာတွေရှုတော်ကနေပြီးတော့ဘုကျော်အောင်ဆန်းဟာလွတ်လည်ရည်ပြည်သူပြည်သားတွေရအောင်လှုပ်ဆောင်ပေးခဲ့တယ်ဖရာလောင်းရဲ့တန်းစဉ်ကိုလိုက်သွားခဲ့တယ်ဘုန်းကြီးတို့ဖရာရှင်ရလည်းပဲလောင်းတော့ဘောပါရမီဖြည့်တယ်နှစ်စည်းစိမ်တွေကိုတွေ့တာမမောပေကတ်မနေပဲနဲ့ဒါတွေကိုစွန့်လွှတ်ပြီးတော့လူပြည့်စင်ပါရမီဖြည့်တယ်ဖရာဖြည့်အောင်ကြိုးစားပြီးတော့တတ္တဝါတွေတန်တရာဝဆင်းရဲကလွတ်မြောက်အောင်အိုနာတိအိုနာတိဆိုတဲ့ဆင်းရဲပေကလွတ်မြောက်အောင်လွတ်လည်ရအောင်ဆောင်ရွက်ပြီးတော့နိဗ္ဗာန်တည်းရောက်အောင်ပို့ဆောင်တော်မူခဲ့တယ်မိမိတို့လည်းပဲဘာကိုပဲအကြောင်းပြုအကြောင်းပြုကိုယ့်ကိုအကြောင်းပြုပြီးတော့နေကြနေတဲ့ဘဝကတန်ဃာတွေဆိုရင်တပည့်တန်ဃာတွေပညာတတ်ဖြစ်အောင်လုပ်ပေးတယ်။ဒါသူတို့အောက်တန်းကြတဲ့ဘဝနိုင်ကြတဲ့ဘဝကလွတ်မြောက်အောင်လွတ်လည်ရရအောင်လုပ်ပေးလိုက်တယ်။တရားဓမ္မတွေကိုတရားဟောတရားပြသူတို့နားလည်အောင်ကိုကနေပြီးတော့စိတ်ရှိရှိနဲ့အာမိသလက်လာဘပူဇော်တက္ကရမငယ်ပဲနဲ့မေတ္တာတရားသီးသန့်နဲ့ဟောလိုက်လို့သူတို့စိတ်ဓာတ်လေးတွေမြင့်သွားတယ်ပြောင်းလဲသွားတယ်။ဒါသူတို့အောက်တန်းကြတဲ့ဘဝကနိဗ္ဗာန်တည်းရောက်အောင်ကိုကနေလွတ်လည်ရရအောင်လုပ်ပေးလိုက်တာပဲ။ခုတက္ကမတော်လာရည်နေနဲ့တန်ဃာတွေကိုဆုံးကတ်တယ်မိမိရဲ့မွေးနေ့အဖြစ်ဆုံးကတ်လိုက်တယ်အဲ့တော့ဒီဆုံးကတ်လိုက်တာမွေးနေ့ကိုအကြောင်းပြုပြီးတော့ဒါလွတ်လည်ရရအောင်လုပ်ပေးလိုက်တာဘာဖြစ်လို့လဲဒီဆုံးကိုဖုတ်ပေးပြီးတော့တန်ဃာတော်ရှင်မြတ်တည်ခဏတည်းတည်းရာအတွက်စာတင်ကြမေစာချကြမေညာကဖျောက်ပြုမေမေတ္တာပွားမေဝိပဿနာတရားချိန်ရသလောက်ထိုင်ကြမေအဲ့တော့ကိုဆုံးကိုစားပြီးတော့တန်ဃာတော်ရှင်မြတ်ဒီအတိညာဉ်နေမြေမှာပရိယတ္တိပရိပတိသာသနာတော်ဤအတွန်းရှိသာသနာတော်ဤအတွန်းရှိတာနဲ့မြတ်တတဝါရီသာသနာကိုမိပြုပြီးကုသိုလ်တွေဖြစ်နိဗ္ဗာန်တည်းမြေမောက်ပြုသွားမယ်ဆိုရင်ကိုမွေးနေ့ကိုကြောင်းပြုပြီးတော့အာလုံနှိမ်ကြတဲ့ဘဝကမြင့်မြတ်တဲ့ဘဝကိုရောက်အပါစီနိဗ္ဗာန်ကျန်သားတည်းမြေမောက်ပြုပါစီဆိုပြီးတော့ဒီစိတ်လေးနဲ့လှုပ်လိုက်ရင်ဒီနေ့မွေးနေ့သူဆုံးကတ်တာလည်းပဲလွတ်လည်ရရအောင်လုပ်ပေးတာအဲ့တော့တန်ဃာတွေဒီဆုံးကိုစားပြီးတော့ဆာလောင်ရင်ယောဂဆင်းရဲတဲ့ဘဝကလွတ်မြောက်သွားမယ်။စာတင်စာချလုပ်တဲ့နေရာမှာချမ်းသာသွားမယ်။ညာကဖျောက်ပြီးမေတ္တာပွားပြီးကိလေသာတွေကင်းအောင်ကြိုးစားကြမယ်။ပရိယပရိပတ်တွေလှုပ်ဖြစ်သွား။ဒီလုပ်ငန်းတွေလုပ်လို့ရှိရင်နိဗ္ဗာန်ချမ်းသာဆိုတာဒီနေ့မျက်မှောက်ပြုမှာပေါ့။ဒီတော့တန်တရာဝဆင်းရဲတဲ့ကလွတ်မြောက်အောင်မိမိလည်းပဲတိုင်းတာတကူတီကိုမွေးနေကိုကြောင်းပြုပြီးတော့နေကြတဲ့ဘဝကမြင့်မြတ်တဲ့ဘဝရောက်အောင်လွတ်လည်ရရအောင်လုပ်ပေးတာ။ဒီစိတ်လေးနဲ့ဉာဏ်ဆုံးကဲ့ဘလောင်များကုသိုလ်တွေတိုးပွားလိုက်မလဲဒါကဘုန်းကြီးဟာလွတ်လည်ရင်းဒီအတွေ့အစားလေးများဆိုပြီးတော့လွတ်လည်ရင်းဒီမှာပျော်ဝဲရှင်ပွဲတွေကြီးကြစားကြတောက်ကြလဲကြပတ်ကြဒါလောက်ကလေးနဲ့နှစ်သာရရှိပါမလားလွတ်လည်ရင်းဒီမှာဘုကျော်အောင်ဆန်းလည်းကိုယ့်ရဲ့ဆန္ဒကိုစွန့်လွတ်ပြီးတော့ပြည်သူတွေလွတ်လည်ရအောင်လုပ်ပေးခဲ့တယ်ဘုရားရှင်ကိုတော့မြဲလည်းပဲချမ်းသာမျိုးစုံကိုစွန့်လွတ်ပြီးတော့တပ်ပေါင်းများစွာစွန့်ပြီးတော့ပါရမီတွေဖြည့်ဖျားပြေအောင်ကြိုးစားတတ္တဝါတွေကိုတန်တရာဝဆင်းရဲကလွတ်အောင်လုပ်ပေးခဲ့တယ်။မိမိတို့လည်းပဲနှိမ့်ကြနေတဲ့ကိုယ်ပဝန်ကျင်ရာပုံကိုယ်တွေကိုမြင်လာအောင်လုပ်ပေးလို့ရှိရင်ဒါကိုယ်စွမ်းအားတည်းမြတ်လွတ်လည်ရရအောင်လုပ်ပေးတာပဲ။ဒါဆိုလို့ရှိရင်ကိုယ်လည်းပဲပါရမီကုသိုလ်တွေတိုးပွားကိုယ့်ကိုကြောင်းပြုပြီးတော့အာလုံမြင့်မြတ်တဲ့ဘဝရောက်သွားမယ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဆိုရင်ဒီတဲ့နှစ်သာရပြေဝတဲ့လွတ်လည်ရနေရှိအောင်မလား။ဒါလေးတွေကဘုန်းကြီးတွေးခဲ့တယ်လွတ်လည်ရည်အတွေးလေးတွေကဲဒါလေးတစ်ခေါက်ဆိုပြီးတရားသိညာဆိုဘုကျောအောင်စံသည်မြတ်မာပြည်သူပြည်သားအပေါင်းကို သူကျွန်ဖြစ်မှလွန်မြောက်အောင်တဆွန်ကြိုးပမ်းခဲ့ပြီသည်ဗုဒ္ဓမြတ်စွာသည်လူနဲ့ပြန်မှတတ္တဝါပေါင်းကိုတန္တရာဝဆင်းရဲမှလွန်မြောက်အောင်ဆောင်လျှောက်ခဲ့တင်တော်မူခဲ့သည်ဖျားတပည့်တော်လည်းစွမ်းအားရှိသလောက်နှိမ်ကြနေသူအပေါင်းကိုနှိမ်ကြသောဘဝမှလွန်မြောက်အောင်ကူညီနိုင်ပါစေ။ဒါလေးတွေဟာပြတူလာပြည့်နေတဲ့ဇန်နဝါရီ၄ရက်နေ့တနေ့တည်းတက်ထက်တည်းကြာခဲ့တဲ့မြန်မာနိုင်ငံရဲ့ထူခြားတဲ့အမေနေ့နဲ့လွတ်လပ်ရေးနေ့တနေ့တည်းဖြစ်ခဲ့တယ်။အဲ့ဒီနေ့ဝန်းကျင်တုန်းကဘုန်းကြီးတွေ့ခဲ့တဲ့အတွေ့အလေးတွေကိုဒါပြန်လည်ပြီးတော့ပြဝေပါတယ်ဒီတရားတော်ကိုနားယူပြီးတော့လက်တွေ့ကျင့်သုံးနိုင်ကြပါစေလက်တွေ့ကျင့်သုံးပြီးတော့မိမိတို့နှလုံးသားမှာပါရမီကုသိုလ်တွေဖြည့်ကျင့်ကနောက်ဆုံးမဉ္ဇဉ်ပုံဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း